Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ် January 22ရက်စနေနေ့ညပိုင်း Viewy Season တွေကို American ပြည်အစုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည 9:00 အထိ line တိုပီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်မဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ကရန်တိုင်းမှာစနေညပိုင်းသတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့တောက်ကြနေကကျန်းသစ္စာချိန်ဆခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံအတွက်ပထမလှုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာတော့ចောင်းသားတွေတင်ဆောင်လာတဲ့ဘတ်ကားတစ်စင်းမီးလောင်ခဲ့တာကြောင့်လူငယ်ចောင်းသား16ယောက်တိစုံသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြပါမှာက
ဟိုဆိုင်ကမမမရောက်ရအမျိုးသမီး၄ယောက်ရအဲ့ဒါခန်းကဖမ်းသွားတယ်ခါကဖမ်းသွားတော့ပြန်မပြေးနဲ့
ထိုင်းမြန်မာနယ်စပ်မှာကားသုံးစီးနဲ့တွားရောက်လဲပတ်တဲ့ထိုင်းနိုင်ငံသား40ခန့်ကိုမြန်မာဘက်ကလက်နက်ကင်ဖွဲ့ကဖမ်းဆီးလိုက်တယ်ဆိုတဲ့အကြောင်းမကြာခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရန်ကုန်ကစာအုပ်တန်းအကြောင်းမြန်မာတခင်စီစဉ်မှာလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြေညာပေးသွားမှာပါရှင်။
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့တောက်ကြနေကကျန်းသစ္စာချိန်ဆခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူအနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုံသမားတွေအတွက်ပထမဆုံးအဓိကဦးစားပေးလုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီနေ့အစားပြီးတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးအနေနဲ့လုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လုပ်သွားမှာဖြစ်တယ်လို့သမ္မတကျန်းသစ္စာချိန်ဆပွဲကိုတက်ရောက်လာကြတဲ့ Washington DC မြို့တော်အမျိုးသားရင်မြန်ကလူသိန်းပေါင်းများစွာကိုသမ္မတ Trump ကပြောကြားခဲ့တာပါ။အမေရိကန်လွှတ်တော်ရဲ့အနောက်ဖက်မျက်နှာစာမှာပြုလုပ်တဲ့ဒီသမ္မတကျန်းသစ္စာချိန်ဆပွဲကိုလွှတ်တော်ခေါင်းဆောင်တွေအပြင်သမ္မတဟောင်းတွေဖြစ်တဲ့ Barack Obama, Bill Clinton, George W. Bush နဲ့ Jimmy Carter တို့လည်းတက်ရောက်ခဲ့ကြပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဒီတုံးကပြောခဲ့သလိုပဲအမေရိကန်ပြည်သူတွေဟာအရင်အစိုးရအဆက်ဆက်ကသဘောတူညီခဲ့တဲ့စိုးဝါးတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရဲ့အတန်တွေကိုခံစားခဲ့ရတယ်လို့သမ္မတ Trump ကပြောပါတယ်။အမေရိကန်ရဲ့လူမှုဒုက္ခတွေဒီနေရာဒီချိန်မှာရပ်တန့်သွားပြီဖြစ်ပြီးတော့ကုန်သွယ်ရေးအခွန်အတုတ်လူဝင်မှုနိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တိုင်းဟာအမေရိကန်ပြည်သူတွေနဲ့အလုပ်သမားတွေအကျိုးရှိဖို့အတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ရဲ့တောက်ကြနေကကျန်းသစ္စာချင်းစုပွဲကိုထောင်တောင်းချီတဲ့လူတွေတက်ရောက်ခဲ့ကြသလိုရွတ်မြင့်တန်းကြားကတိုက်ရိုက်ထုတ်လွှင့်ပြသမှုကိုလည်းကမ္ဘာတဝန်းစောင့်ကြည့်ခဲ့ကြတာပါTrump လက်ထက်မှာ Russia American ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ထားသလို Syria အရေးနဲ့ပတ်သက်လို့တူညီတဲ့သဘောထားတွေရဖို့မျှော်လင့်တယ်လို့ Russia ပြည်ထောင်စုသူကပြောပါတယ်။အင်းနီချင်း Mexico ကအထင်ကရ Proceso Magazine ကတော့စစ်ပွဲလာပြီဆိုပြီးတော့ရေးပါတယ်။ Nigeria နိုင်ငံမှာတော့ Obama အစိုးရအတွက်ချီးကျူးစရာတွေအများကြီးရှိသလိုပဲ Donald Trump အောင်မြင်ပါစေကြောင်းဆုတောင်းပါတယ်လို့လည်းဆိုပါတယ်။ Niger နိုင်ငံသားသူကတော့ Muslim တွေ American နိုင်ငံနဲ့အဝင်ကတ်သတ်မယ်ဆိုတဲ့ Trump ရဲ့ပြောစကားကအဓိကပြဿနာဖြစ်တယ်လို့ဆိုပါတယ်။ Afghanistan မှာတော့ပြင်စင်စားရှိနေတဲ့ကထရမ့်ဟာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတချို့နဲ့ရင်ဆိုင်ရလိမ့်မယ်လို့ဆိုပါရယ်ကဘူးလ်ကကျောင်းသားတဦးကတော့အမေရိကန်ကပေးနေတဲ့အလုံးစုံရဲ့အကူအညီတွေထရမ့်လက်ထက်မှာဆုံးရှုံးသွားမှာကိုဆိုရင်နေတာပါအမေရိကန်သားပထမဆိုတဲ့ထရမ့်ရဲ့မူဝါဒကိုကြားနေရတယ်ဆိုတော့တောင်ကိုရီးယားနိုင်ငံသားတဦးကတော့ထရမ့်ရဲ့အစွန်းရောက်တဲ့စိတ်နေသဘောထားကြောင့်အနာဂတ်နိုင်ငံဆက်ဆံရေးအတွက်ဆိုရင်းတယ်လို့ပြောပါရယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံရဲ့45ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပြီးတိတ်မကြခင်တောက်ကြနေမှာပဲသူရဲ့ပထမဆုံးသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အဲဒီမှာတော့သမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးဥပဒေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရဌာနတွေအနေနဲ့စည်းမျဉ်းစည်းကမ်းတွေရှင်းချဖို့ကိုညွှန်ကြားထားပါတယ်။သမ္မတထရမ့်ကဒုသမ္မတမိုက်ပန်စ်အင်ပီရိုယာရှိချုပ်ရင်းစ်ပရီဗတ်စ်တိုနဲ့အတူတောက်ကြနေကအင်ပီရိုကသူ့ရဲ့ရုံးခန်းမှာဒီအမိန့်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဒီအမိန့်ကိုထုတ်ပြန်ရတာဟာသမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ပတ်သက်ပြီးအကုန်ကျများနေတာတွေကိုရှင်းချဖို့ရည်ရွယ်တယ်လို့အင်ပီရိုအမှုဆောင်ရာရှိချုပ်ကပြောပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတစ်လျှောက်လုံးမှာဒီကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးကိုစတင်လာခဲ့သလိုဒီအစည်းအဝေးကိုဖြတ်သိမ်းပြီးတော့အစားထိုးမယ်လို့လည်းအချင်းချင်းခါခါကြုံဝါပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတရဲ့ဒီအမိန့်ထဲမှာဘာတွေပါတယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ဒါပြင်အမေရိကန်သမ္မတထရမ့်ဟာကာကွယ်ရေးဝန်ကြီး James Mattis နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ကိုခန့်အပ်လွှာတွေကိုလည်းတရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။
ဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာချိန်ဆပွဲအပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာသူ့ရဲ့မူဝါဒရေးရာကိုစန့်ကျင်ကန့်ကွက်ဖို့နိုင်ငံတော်ကထောင်းထောင်းချီတဲ့လူတွေဝါရှင်တန် DC ကလွတ်တော်အဆောက်အအုံမှာ အခုအတန်လွှင့်နေတဲ့အချိန်မှာပဲစုဝေးရောက်ရှိလာကြပါပြီ Women MarchWomen March on Washington ဆိုတဲ့အမျိုးသမီးများခြေတက်ပွဲလှုပ်ရှားမှုအစည်းအဝေးတွေကလည်းထောင်းတောင်းချီတဲ့လူတွေဒီကနေ့စနေနေ့မှာရောက်လာဖို့မျှော်မှန်းထားတာပါ Washington DC မှာဒီကနေ့ bus ကားပေါင်း 18,000 ရန်နာခွင့်တောင်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်တဟာလူပေါင်း 3,000 နီးပါး bus ကားတွေနဲ့လာမယ်ဆိုတဲ့သဘောပါအလားတူစုဝေးဆန္ဒပြပွဲတွေလန်ဒန်နဲ့ Sydney အပါအဝင်ကမ္ဘာတစ်ဝှမ်းကမြို့ကြီး20မှာကျင်းပဖို့စီစဉ်ထားပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာသမရသည့်ရဲ့ပထမဆုံးနေ့မှာပဲသတင်းစကားပါလို့တယ်လို့ဒီလှုပ်ရှားမှုကိုစီစဉ်သူတွေကပြောပါရဲထရမ့်လက်ထက်မှာချင်းချောက်ခံရရဲဆိုတဲ့လူမျိုးရင်းနဲ့ဂျာမန်အတန်းတို့ညီမျှမှုရှိရေးလူတိုင်းတတ်နိုင်တဲ့ဂျာမန်ရေးဆောင်ရှားမှုရရှိရေးနဲ့ကိုယ်ဝန်ဖျက်ချခွင့်တွေကိုတောင်းဆိုသွားမယ်လို့ဆန္ဒပြသူတွေကပြောပါရဲ Women March လှုပ်ရှားမှုမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အလုံသမားတွေရဲ့အခွင့်အရေးကိုကာကွယ်ရေးတွေပါဝင်တယ်လို့မတန်ဆွမ်းသူတွေရွှေပြောင်းနေထိုင်ကြသူတွေနဲ့လိင်တူချစ်သူတွေရဲ့အရေးကိစ္စတွေလည်းပါဝင်ပါရဲဒီကနေ့ဆန္ဒပြပွဲနဲ့အချိန်ကြိုက်ကမ္ဘာတစ်ဝှမ်းလုံးမှာလူမှုစုဝေးပွဲပေါင်း600ထက်မနည်းတပြိုင်တည်းကျင်းပဖို့စီစဉ်ထားတာပါစုဝေးဆန္ဒပြပွဲကိုလွတ်တော်အနီးမနက်ပိုင်းမှာဟော်ပြောပွဲတွေဖျော်ဖြေရေးတွေနဲ့စတင်မှဖြစ်ပြီးတော့နေ့လယ်ပိုင်းမှာတော့သမရအိမ်ပြီးတော့ကိုလမ်းလျှောက်ခြိတတ်ကြမှာဖြစ်ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ပဋိပက္ခတွေအပေါ်မှာစိုးရိမ်တဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပြင်သူ့အနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကရခိုင်ရေးကင်တွယ်ဆောင်ရွက်နေတဲ့အပေါ်မှာသူနားလည်မှုရှိကြောင်းပြောကြားခဲ့တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲလွင်က VOA ကိုပြောပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျွန်ဆန်ဟာမြန်မာနိုင်ငံကိုမနေ့တောက်ကြနေ့ကရောက်ရှိလာခဲ့တာဖြစ်ပြီးတော့နေပြီးတော့မှနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်ထောင်ဝန်ကြီးနိုင်ငံတော်လုံခြုံရေးအကြံပေးစာရင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်ပဋိပက္ခတွေနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်မှုဆန်ရအစီခံစာများအပေါ်မှာစိုးရိမ်ပူပန်မိပြီးတော့ဒီကိစ္စကိုနိုင်ငံတကာစံနှုန်းစံထားနဲ့အညီဖြည့်ရှင်းဖို့တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမီတင်းနေထိုင်ကြသူအားလုံးရဲ့လုံခြုံရေးအတွက်ဗြိတိန်အစိုးရကကူညီဖို့ဆန္ဒရှိကြောင်းလည်းပြောဆိုသွားပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျွန်ဆန်ဟာဒီကနေ့မှာတော့ရန်ကုန်မြို့ပြအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရုံးကိုတွားရောက်ပြီးတော့ဝန်ကြီးများရုံးကိုတွားရောက်လေ့လာခဲ့သလိုရန်ကုန်မြို့တွင်းမှာလည်းလက်လည်ကြီးရှိခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသကစီးတခုမှာဒီကနေ့အင်အားပြင်းပုံးတလုံးပောက်ကွဲခဲ့တာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့40ကျော်ဒဏ်ရာရသွားပါတယ်အာဖဂန်နစ္စတန်နဲ့ဆက်နာကခူရမ်လူမျိုးစုတွေနေထိုင်ရာပါရာချီနာအရမာဒီကနေ့မနေ့အစောပိုင်းကပောက်ကွဲခဲ့တာပါကနဦးစစ်ဆေးမှုတွေအရဈေးဝယ်သူတွေနဲ့စီကားလာတဲ့အချိန်မှာအိတ်တွေထဲမှာဝတ်ထားတဲ့ဘုံကိုအဝေးထိန်းစနစ်နဲ့ဖောက်ခွဲခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြင်းထန်ဒဏ်ရာရထားသူတွေအတော်များတာကြောင့်သေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့ကယ်ဆယ်ရေးသမားတွေနဲ့ဒေသခံလူတော်မှဆာဂျစ်ဟူစိန်တူရင်ကသတင်းထောက်တွေကိုပြောပါတယ်တရားရထားသူတွေကိုဝေးလံခေါင်ဖျားတဲ့နေဆက်ကပက်ရှွာပြည်နယ်ကဆေးရုံစီကိုပါကစ္စတန်စစ်ရဟတ်ယာဉ်တွေနဲ့ကူညီပို့ဆောင်ပေးပါတယ်။ဒီတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကဆိုပါတယ်။ရဲတို့နဲ့ခိုက်ရန်ဖြစ်လို့ဆိုပြီးလှုပ်ကြံဖန်နေထားတဲ့ဇလန်နဲ့အချင်းကျနေတဲ့တာလီဘန်တွေကိုတပ်ပစ်လိုက်လို့လက်စားချေတဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့တာလီဘန်ပြောခွင့်ရကပြောပါတယ်။ခူရမ်ဒေသဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ပါကစ္စတန်နိုင်ငံကမျိုးနွယ်စုတွေနေထိုင်ရာပြည်နယ်ခုနှစ်ခုထဲကတစ်ခုပါဝင်ဖြစ်ပါတယ်။
အီတလီနိုင်ငံမြောက်ပိုင်းမှာကျောင်းသားတွေကိုတင်ဆောင်လာတဲ့ဘတ်စကားတစ်စင်းမိလောင်ခဲ့တာကြောင့်ဘတ်စကားပေါ်မှာပါလာတဲ့လူငယ်ကျောင်းသား16ယောက်သေဆုံးသွားတယ်လို့အီတလီသတင်းမီဒီယာတွေကစနေနေ့မှာပြောလိုက်ပါတယ်ဟန်ဂေရီနိုင်ငံကကျောင်းသားအများစုကိုတင်ဆောင်လာတဲ့အဲ့ဒီဘတ်စကားဟာတောက်ကြနေညသကောင်မတိုင်ခင်ဗရိုနာမြို့နားမှာတရားအောက်ခြေတိုင်ကိုတိုက်မိပြီးတော့မိလောင်သွားခဲ့တာဖြစ်ပါတယ်သို့သောဘဝမိလောင်သွားတဲ့သူ16ယောက်ကိုကားရဲ့အပျက်စီးတွေကြားထဲကဆွဲယူခဲ့ရတယ်လို့လည်းရဲကပြောပါတယ်ဒီဖြစ်ပြမှာတခြားဘယ်ကားမှပါဝင်ပတ်သက်ခြင်းမရှိဘဲနဲ့ဘတ်စကားဘာကြောင့်လမ်းပေးထိုးကြပြီးတော့တရားအောက်ခြေတိုင်ကိုတိုက်မိသွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘတ်စကားပေါ်မှာကျောင်းသားတွေနဲ့အတူသူတို့ကိုအုပ်ထိန်တဲ့သူတွေနဲ့ခရီးသည်စုစုပေါင်း54ယောက်အပြင်ယာဉ်မောင်း2ဦးလည်းပါဝင်ပါတယ်အဲ့ဒီထဲက39ယောက်ကတော့ဒဏ်ရာရရသွားခဲ့ပြီးတော့သူတို့ကိုဗရိုနာမြို့ကဆေးရုံတွေကိုပို့တာပြီးတော့ပို့ပြီးတော့ကူးတာပေးနေရပါတယ် အဲ့ဒီဘတ်ကဟာပြင်သစ်နိုင်ငံကနေဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့ကိုအသွားအီတလီနိုင်ငံကနေတဆင့်ဖြတ်သွားတာဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
Australia Open Tennis ပြိုင်ပွဲတွေကိုမဲလ်ဘွန်းမြို့မှာဇန်နဝါရီလ23ရက်နေ့ကကစားကြတာမှာ Rafael Nadal, Milo Raonic, Serena Williams တို့အနိုင်ရပြီးတော့ကမ္ဘာအဆင့်သစ်ကစားသမားဟောင်း Wojnarowski ရှုံးနိမ့်သွားခဲ့ပါတယ်။စပိန်နိုင်ငံကချန်ပီယံဟောင်း Rafael Nadal နဲ့ဂျာမနီနိုင်ငံက Alexandra Zverev တို့ပွဲမှာတော့ Nadal က4-6, 6-3, 6-0, 6-3, 6-1 နဲ့အနိုင်တရသွားပါတယ်။ကနေဒါနိုင်ငံက Milo Raonic ကတော့ပြင်းထန်နိုင်ငံကGil Simon ကို 6-6, 3-6, 6-3 နဲ့အနိုင်ရပြီးတော့စတုတ္ထအဆင့်ကိုတက်သွားပါရယ်အမျိုးသမီးဖက်မှာတော့ Australia Open ကို6ကြိမ်ဘိုးဆွဲထားတဲ့ American ကကမ္ဘာအဆင့်နဲ့ Serena Williams ကတနင်္ဂနွေသူ Nicole Kips ကို 6-3, 6-3 နဲ့အနိုင်ရပြီးတော့စတုတ္ထအဆင့်ကိုတက်သွားခဲ့ပြီဖြစ်ပေမဲ့ Denmark နိုင်ငံကအရင်ကမ္ဘာအဆင့်တစ်ကစားသမားဟောင်း Caroline Wozniacki ကတော့ Britain နိုင်ငံက Joanna Konta ကို 6-3, 6-3 နဲ့ရှုံးနိမ့်သွားခဲ့ပါရယ်ရှင်
ကိုရနေနဲ့နန်းလာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့တိုင်းရင်းဒေသကစစ်ပွဲတွေရရေးအားထုတ်နေမှုအကြောင်းကိုတင်ဆက်ပေးပါမယ်ရှမ်းပြည်မြောက်ဘက်ကအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကဒီကနေ့မှဆက်ပြင်းထန်နေသေးပဲလို့ DNLA တအောင်တပ်ဖွဲ့ကပြောပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာဟာနိုင်ငံတော်အတိုင်းအမြန်ပုတ်ကိုဖော်ဆောင်လို့တဲ့ငင်းကြီးလုပ်ငန်းစဉ်ကိုအဟန့်တာဖြစ်စေပြီးတော့စစ်ပွဲတွေကိုအများဆုံးရပ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့နိုင်ငံရေးအရာတွေးဆောင်ဆွေးနွေးမှုတွေဖန်တီးပါလို့တိုင်းရင်းသားကောင်းဆောင်တဦးဖြစ်တဲ့နိုင်ဟန်တာကတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုမတ်စုမုံကဆက်ပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြန်မာတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကုတ်ခိုင်နမ်ဆန်နမ်ခတ်မြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကုတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တဲ့ကုတ်ခိုင်ကြီးရောကုတ်ခိုင်မြို့နယ်ဒီပန်ကူကြီးရောနဲ့ပန်
ဟုတ်ကဲ့ပါအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြန်မာတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကုတ်ခိုင်နမ်ဆန်နမ်ခတ်မြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကုတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တဲ့ကုတ်ခိုင်ကြီးရောကုတ်ခိုင်အမျိုးနယ်ဒီပန်ကူကြီးရောနဲ့ပန်လုံးကြီးရောကြားမှာမတဘောတော့လေးပြင်းထန်တယ်မနေ့ရှင်းနိုင်25လောက်ကနေစပဲ7နိုင်ကျော်တော်အထိကုတောက်လျှောက်ဖြစ်တယ်ထိုးစီကတော့တော်နီယာအနံ့တော်လေးများတယ်အဲ့မှာ2ရက်3ရက်ဆက်တိုက်တောက်လျှောက်ရဲ့တို့လက်နေကြီးနေဖြစ်တယ်တောက်လျှောက်ဒီမန်တုံဘဲကရောဒီလမ်းပြီးပြစ်တယ်ဒီနမ်ဆံဘဲရောလမ်းပြစ်တယ်သူတို့ပြကတော့နမ်ဆံမျိုးအနောက်ချမ်းဘက်မှာအဲ့ဒီတမဦးတီမှာပြစ်တယ်ကျွန်တော်လှူရှာမှုဒီတမအကုန်လုံးတော်တော်များများတို့တတ်နေဖြတ်နေတယ်တူစီလေတော့ရှောက်သူတို့ဒီတော့အတွင်းအထိပါသူတို့ဘုံလုံးလိုက်မှာတူစီလေးလိုက်တက်ခဲ့တယ
်ပြည်တွင်းငြိမ်းချမ်းရေးရနိုင်မှုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးဖော်ဆောင်နိုင်ဖို့ကြိုးစားနေပေမဲ့အခုလိုမျိုးတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အနေအထားအပေါ်ပြည်လည်နိုင်အောင်ညှိနှိုင်းစေချင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သာကအခုလိုပြောပါတယ
်အေးကျော်ပြောချင်တာတော့လေရင်းချမ်းရေးကိုတိဆောက်ခြင်းရင်တစ်ဖက်နဲ့တစ်ဖက်အမြင်ကြည်လင်မှုလိုတယ်နော်မတင်ကမှုတွေဟိုယုံကြည်မှုတွေပြတ်ပုံမှုပြီးတော့ပြပြစီနိုင်တဲ့အကောင်းအထည်မလုပ်ဆွေးခြင်းမှုအခုရှိနေတော့မလဲနော်ကျွန်တော်တို့မြင်တာတော့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုလိုလားရင်လက်နက်ကင်တိုင်းသားဖွဲ့တွေအားလုံးပါဝင်ဖို့လိုတယ်ဒါတစ်ချက်နော်နောက်ပြီးတော့အဲ့ဒါလိုပါဝင်နိုင်ဖို့ဆိုတဲ့နေရာမှာလည်းအဲ့ဒီ27ရာစုပင်လုံးကိုဒီဒုတိယချိန်ပင်လုံးကိုပေါ့လေအဲ့မှာအားလုံးပါဝင်နိုင်ဖို့ပါဝင်တဲ့နေရာမှာလည်းအားလုံးကဒန်းတူညီတူပေါ့တင်းပြီးတက်ပြီးသဘောမျိုးဖြစ်စေခြင်းနဲ့ဟိုမှာ NCA ကိုလည်းမမထူရသေးလို့ဆိုပြီးတော့မှဒါကတော့လိလာသူအနေနဲ့ပဲစသဖြင့်ပေါ့လေအဲ့ဒီလိုမျိုးထားမယ်ဆိုရင်တော့ဒါကဖြစ်နိုင်တဲ့အလားအလာမရှိဘူးလို့ကျွန်တော်မြင်တယ်
စည်ရဲတင်းမာနေတဲ့ရှမ်းမြောက်ဒေသနဲ့ကချင်ဘက်ဒီမှာတိုက်ပွဲကြောင့်အရသာတချို့ထိခိုက်သေးဆုံးမှုရှိသလိုထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရှောင်နေကြရပြီးဒေသခံအရသာတချို့မှလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တဲ့ဆိုပြီးဖမ်းဆီးအရေးယူခံရမှုတွေရှိနေတာပါဒီလိုမျိုးအရသာတွေစစ်ဘေးဒဏ်တင်နေရတဲ့အခြေအနေပေါ်နိုင်ဟန်သာကအခုလိုပြောပါတယ
်အခုကလည်းကျွန်တော်ကြားမိတဲ့လောက်ပေါ့လေမစီမဆိုင်လူထုတွေကဒုက္ခပေးပြီးတော့လူထုတွေပုံစံပေါ်ထွက်ပြေးနေရတဲ့အနေအထားမျိုးတွေလူထုတွေဒုက္ခရောက်နေတဲ့နေထမ်းမျိုးတွေအဲ့ဒီပုံစံကတော့လူတို့ကိုကြက်ကြိုင်ပြီးတော့တက်ဆိုင်ရာဖွဲ့စည်းကိုပြော့ပြောင်းလာအောင်တော့တော့နော်အဲ့စိတ်ပြော့လာဖိအားပေးတဲ့ပုံစံမျိုးဖြစ်နေတယ်ဆိုဒီလိုမျိုးဒီငင်းချင်းကြီးကိုတိဆောက်တဲ့နေရာမှာဖိအားပေးတဲ့နီးမဲ့ကတော့ဘလို့မှစစ်မှန်တဲ့ငင်းချင်းကြီးကိုဝယ်ရနိုင်ဘူးလို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့နော်ကျွန်တော်တို့ကတော့အခုကြိုးပမ်းနေတာတော့တနိုင်ငံလုံးပြစ်ခတ်ရဆဲကြီးကနေပြီးတော့မှငင်းချင်းကြီးကိုတိဆောက်ဖို့ဟိုတုံးလေးဖွဲ့လောက်ကိုခြံထားလိုက်ရင်အဲ့ဒီကွင်းမှာတော့ဆက်လက်ပြီးတော့မှသူများနေအောင်ပါပဲလေတိုက်ပွဲတွေဖြစ်နေအောင်ပါပဲဒါဆိုတော့အဓိပ္ပာယ်မရှိဘူးလို့ကျွန်တော်အခုကြိုးပမ်းနေတာကတော့တနိုင်ငံလုံးချစ်ခရစေရေးနဲ့ငင်းချင်းကြီးဆိုတော့သူတို့ကိုခြံထားရင်တကယ်စစ်မှန်တဲ့ငင်းချင်းကြီးကတော့ဘလို့မှမရနိုင်ဘူး
တိုက်ပွဲတွေကြားအခုလိုမျိုးအရသာတည်ဆုံမှုထိခိုက်ဒဏ်ရာရမှုတွေမှာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြန်အလှန်ဆွဆဲမှုတွေရှိနေတဲ့အပေါ် TLL ပြောခွင့်ရကအခုလိုတုံ့ပြန်ပါတယ
်။အဓိကတော့လူထုကပူပြီးတည်တာပေါ့နော်။လူထုဒေတာခံမိကြည့်လို့ရှင်တော့အကုန်တည်တယ်။ဒီအရတာတွေဖားစီစစ်စစ်လာတော့ဒီမနေ့ကလည်းကျွန်တော်ဒီနမ်ခမ်းဆယ်လာနာမှာလည်းဒီလူနေတုံးနေလောက်ဝေးမှဝေးနောက်သွားတယ်။အဲ့လိုမျိုးတွေလည်းရှိတယ်။အခြားဆိုပြောရဒီလက်နက်ကြီးတွေနော်ဒီလေဂျင်နဲ့ဟိုပစ်ခတ်တာလည်းရှိတယ်။
အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေပေါ်ပြည်လဲအောင်ညှိနှိုင်းနိုင်ဖို့မြန်မာစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဆွေးနွေးနေကြတယ်လို့တိုင်းရင်းသားလက်နက်ကိုင်အနေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အတွက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ယူဆွေးနွေးခဲ့ကြတယ်လို့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြနိုင်မှုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းရှေ့သတင်းပတ်ထဲတွေ့ဆုံကြဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်
မဆူမတင်ဆက်ထားတာပါအခုတစ်ခါမှာတော့ထိုင်းနိုင်ငံသား40လောက်ကိုဖမ်းဆီးလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခိုင်နယ်စပ်မြန်မာဘက်ချမ်းဖျားသုံးစုဒေသကိုကားသုံးစီးနဲ့တွားရောက်လဲပတ်တဲ့ထိုင်းနိုင်ငံသား40လောက်ကိုမြန်မာဘက်ကလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရကြောင့်ထိုင်းနိုင်ငံသားတွေကိုဖျားသုံးစုဘက်ကိုလဲပတ်မှုနဲ့ပတ်သက်လို့ထိုင်းလူမျိုးတွေအိမ်ဒေသကိုမတွားဖို့အတွက်ယာယီပိတ်ထားလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်နဲ့ချိစက်နေတဲ့မြန်မာဘက်ချမ်းဖျားသုံးစုဒေသကိုအလဲပတ်ဖြစ်သွားရောက်ခဲ့တဲ့ထိုင်းနိုင်ငံသား40လောက်ကိုမြန်မာဘက်ကလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရကရင်လက်နက်ကိုင်အဖွဲ့တွေကဖမ်းဆီးထားတာဖြစ်ကြောင်းရေးသားဖော်ပြနေတာပါ။ဖျားသုံးစုဒေသကကရင်မျိုးသားစည်းရုံးရဲ့ဆက်ဆံရေးရုံးကတာဝန်ရှိသူစောအက်ဒဝတ်ကိုမေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပြပါတယ်။
ကိုဆိုင်ကျေမမရောက်ရအမျိုးသမီးလေးရောက်ရအဲ့ဒါခိုင်းရဖမ်းတော့ခိုင်းရဖမ်းတော့ပြန်လွတ်ပြေးမယ်အခုကတောင်းဆိုတော့ပြန်လွတ်ပြေးမှုအဲ့ဒါအဲ့ဒါမလွတ်ပြေးတော့သူကဒီမနဲ့ဖမ်းရတယ်အဲ့ဒါဟိုဒီရောက်ရတယ်ဇာကုန်မေဇာကုန်မေဇာကုန်ပတ်ရရောမအဲ့ဒါပြန်လွတ်ပြေးပြီးလို့တော့သတိရတယ်အဲ့ဒါဟိုကထိုင်းကအရင်ထောက်ရောက်ကိုရန်လို့ပြတော့သူကဒီနာမည်ရန်ထုတ်လိုက်အာပြန်ပို့ပြရဖို့အဲ့လို
ထိုင်းလူမျိုးတွေကိုအခုလိုမျိုးမြန်မာဘက်ကလက်နက်ကင်တွေကဖမ်းဆီးခဲ့တဲ့အတွက်ထိုင်းနယ်ခြားဆောင်တပ်ဖွဲ့ကတာဝန်ရှိသူတွေကချနာပူရီခရိုင်ကအုပ်ချုပ်ရေးအဖွဲ့ဝင်တွေအာဏာပိုင်တွေရဲစခန်းမှုတွေထိုင်းလက်ဝကအရာရှိနဲ့ထိုင်းတပ်မကိုကဗိုလ်မှူးကြီးတွေနဲ့အတူမြန်မာနယ်ခြားစစ်တပ်ကအရာရှိတွေတွေ့ဆုံညှိနှိုင်းအပြီးမှာတော့ပြန်လွတ်ပေးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါဒါအပြင်ဖျားသုံးစုဘက်ကအသက်မပြည့်သေးတဲ့မြန်မာမိန်းကလေးတွေကိုပြည်တစားဖြစ်ခေါ်ယူပြီးတဲ့နောက်ဖမ်းဆီးခဲ့တာကိုမကျေနပ်တာကြောင့်ကရင်လက်နက်ကိုင်တွေကထိုင်းတွေကိုပြန်ပြီးဖမ်းဆီးခဲ့တာလို့လည်းထိုင်းသတင်းတွေမှာရေးသားနေပါတယ်အဲ့ဒီဒေသမှာကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ထက်မနည်းရှိသလိုအဲ့ဒီကရင်လက်နက်ကိုင်အဖွဲ့တွေကတချို့တပ်ဖွဲ့ဝင်တွေဟာလည်းနေကြားဆောင်တက်အဖြစ်ပြောင်းလဲတာဝန်ထမ်းဆောင်နေတာလည်းရှိနေတာပါဒီဖြစ်ရက်နဲ့ပတ်သက်လို့တော့တခြားကရင်လက်နက်ကိုင်အဖွဲ့တွေနဲ့ဖျားသုံးစုနေကြားဆောင်တက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံသားတွေဖမ်းဆီးခံရပြီးတဲ့နောက်မှာတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသကိုတွားရောက်လဲပတ်တဲ့ထိုင်းနိုင်ငံသားတွေထပ်ပြီးမသွားဖို့အတွက်ထိုင်းဘက်ကယာယီပိတ်ပင်ထားပါတယ်ရှင်။
မင်းမသတင်းပေးပို့ထားတာပါသတင်းရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်းလွင့်စီစဉ်နေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သောရရှင်နေအနေနဲ့လည်း Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
ဒီကနေ့စနေနေ့ညပိုင်းစီစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ရန်ကုန်မြို့ကစာအုပ်တန်းအကြောင်းကိုမြန်မာတခွင်စီစဉ်မှာတင်ဆက်ပေးပါမယ်။စာအုပ်စာပေဖွံ့ဖြိုးတိုးတက်ရေးအတွက်ရည်ရွယ်ပြီးတော့ရန်ကုန်မြို့မှာစနေတင်းတွင်နှစ်ရက်ရောင်းချနိုင်တဲ့စာအုပ်ဈေးလမ်းတစ်ခုကိုပထမဆုံးချိန်ဖွင့်လှစ်ထားပါတယ်။ဒီစာအုပ်တန်းဟာအထင်ကြီးဝင်းကြီးများရုံနဲ့ကက်ရဲ့တင်ပြူလမ်းပေါ်မှာဖွင့်လှစ်ထားပြီးတော့လာရောက်ရောင်းချတဲ့စာအုပ်ဆိုင်ပေါင်းလည်း200နီးပါးအထိရှိနေပါပြီ။ပွင့်လင်းရသည့်တခြားစနေတင်းတွေနေတိုင်းရောင်းချနေတဲ့ဒီစာအုပ်တန်းမှာတပတ်ထက်တပတ်လူစီကားနေသလိုစာအုပ်ဆိုင်တွေကလည်းတိုးချဲ့ဖွင့်လင်းနေတဲ့အကြောင်းကိုဒီတပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင
်စာအုပ်စာပေဖွံ့ဖြိုးတိုးတက်ဖို့ ਨੇ ပြည်သူတွေတနေရာထဲမှာစာအုပ်တွေကိုလွယ်လင်းတကူရှာဖွေဝယ်ယူနိုင်မှုအတွက်ရည်ရွယ်ပြီးရန်ကုန် Book Street စနေတနင်္ဂနွေရန်ကုန်စာအုပ်လမ်းကိုရန်ကုန်မြို့ကတင်ပြူလမ်းပေါ်မှာဖွင့်လှစ်ရောင်းချပေးနေပါတယ်။ဒီစာအုပ်လမ်းကို January 9ရက်နေ့ကနေပြီးတော့ April အထိအပတ်စဉ်စနေတနင်္ဂနွေနေ့တိုင်းဖွင့်လှစ်ပေးနေရပါ။ဒီစာအုပ်လမ်းကိုပြည်ကြေးဝန်ကြီးဌာနကဦးဆောင်ပြီးဖွင့်လှစ်ထားတာဖြစ်ပြီးတော့စာအုပ်ဆိုင်ပေါင်း200နီးပါးအထိရှိပါတယ်။သူရဲ့အာသာချက်ကတော့စာဖက်တာကိုဝါသနာထုံနဲ့စာဖက်ပရိသတ်တွေကိုနှစ်သက်ရာစာအုပ်တွေကိုစိတ်ကြိုက်ရွေးချယ်နိုင်တယ်လို့ထုတ်ဝေသူတွေစာအုပ်တိုက်တွေအတွက်လဲစာဖက်သူတွေနဲ့တိုက်ရိုက်တွေ့ဆုံကရောင်းချနိုင်တယ်လို့ကိုလက်စာပေကကိုထွန်းထွန်းတန်းကပြောပါတယ
်ထုတ်ဝေတဲ့လူတွေတော်တော်များများရောတော်တော်ဆုံဆုံရောဆိုင်ငန်းတော်တော်များများရောအယောင်ဆိုင်တော်တော်များများပါဝင်လာတဲ့အတွက်ဒီလိုတစ်ခေါက်တည်းလာလိုက်တာနဲ့အကုန်မရတဲ့စာအုပ်မရှိသလောက်ဖြစ်သွားနိုင်တဲ့ဟိုအားလေးတစ်ခုပေါ့လေနောက်ပြီးတော့ဒီမှာကြောက်လဲကျွန်တော်တို့မှာဘာပြောတရ6000ဆိုတာလဲနည်းတယ်ပဲပြောရမှာပေါ့လေဟိုကအဲ့ဒီကြဆိုင်ဝယ်သူအများကြီးနဲ့ဆုံတွေ့နိုင်တဲ့အခွင့်အရေးဒါကြောင့်စာအုပ်ဆိုင်တွေအတွက်ကြတော့လဲအခွင့်အရေးတစ်ခုလိုပဲပြောရမှာပေါ့ကျွန်တော်တို့ဆိုလို့ရှိရင်စာအုပ်တန်းထဲမှာထိုင်နေပေမဲ့လည်းဒီမျိုးဝယ်သူအများကြီးနဲ့ဆုံဖို့အခွင့်အရေးမရှိပါဘူးအဲ့အတွက်ဒီလိုအမျိုးဟိုဆုံတွေ့ရဟိုဝယ်သူနဲ့ဒါလိုက်ကြုံရတာလဲဒါခုအတွက်ကောင်းတယ်လို့ပဲမြင်ပါတယ
်ဒီစာအုပ်တန်းကိုမနေ့9:00ကနေညနေ6:00အထိအပတ်စဉ်ရောက်ချပေးနေပါတယ်တူတရတအစုံလင်းနိုင်ငံရေးကျန်းမာရေးပညာရေးအထုပ်ပတိစတဲ့စာအုပ်အဟောင်းကောအသစ်ပါတနေရာထဲမှာရရှိနိုင်တာပါတချင်ကပန်ဆိုးအန်တဝိုက်မှာရောင်းချခဲ့ကြတဲ့စာအုပ်အဟောင်းဆိုင်တွေအပြင်စာအုပ်တိုက်တွေထုတ်ဝေသူတွေလည်းဒီနေရာမှာလာရောက်ရောင်းချကြပါတယ်စာအုပ်တန်းကိုပထမဆုံးလာရောက်ပြီးစာအုပ်တွေဝေခဲ့ကြတဲ့ဒေါက်တာအောင်ကျော်နဲ့မနော်အဲသူတူတော်တို့ကလည်းသူတို့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဟောဘုဟုသူဒပေါင်းစုံနောက်မြန်မာစာအမျိုးစုံပေါ့နော်စာအုပ်စာတမ်းအမျိုးစုံဝယ်လို့တနေရာထဲမှာဝယ်လို့ရတဲ့အတွက်လာတာပ
ါပျော်တယ်ဗောနော်ရဲလဲဝမ်းသာရေလို့စာအုပ်တမ်းလည်းအရှိကြီးပဲစာအုပ်တွေလည်းအများကြီးရှာလို့ရမယ်ဆိုတော့ဗောနော်အရင်ဝမ်းသာမိရဲ့ပီတိလည်းဖြစ်မိရယ
်ဒါအပြင်ဒုမြစာအုပ်တိုက်ထုတ်ဝေသူကိုဝင်းစော်လက်ကတော့စနေတနင်္ဂနွေရန်ကုန်စာအုပ်လမ်းကိုတီးထက်မကပုံမှုစီကားလာဖို့ဆန္ဒရှိနေသူပါ
ကျွန်တော်တို့ကဟိုကြိုးဆိုပါတယ်ကျွန်တော်ဝမ်းလဲဝမ်းသာတယ်။နောက်ကျွန်တော်တို့ယင်ထဲကလည်းဒီလိုမျိုးလေးဒီနေ့ဖြစ်လာရေကောင်းမယ်ဆိုတော့စိတ်ကူးလေးယင်ခဲ့တာပေါ့နော်။အဲ့ဒီစိတ်ကူးလေးလည်းကျွန်တော်တကယ်ဖြစ်လာတာပေါ့။ဒီဟာဒီထက်ပို့ပြီးတော့ဟိုပို့ပြီးကြည်ကြည်ပြတ်ပြတ်နဲ့ပို့ပြီးအားလုံးပါဝင်ပြီးတော့တော်တော်ပို့ပြီးစီကားရတဲ့ အနေထားမျိုးဖြစ်အောင်တော့ဆက်လုပ်အောင်ပေါ့နော်
ဒီဆောက်လန်းကိုလာရောက်ရောင်းချတဲ့ဆောက်ဆိုင်တွေဟာရှစ်ပေပက်လဲတနီယာဇာနီယာအထွဲ့တရက်ကို6000ကျပ်သာပေးဆောင်ရပါတယ်အစိုးရကတော့ဒီဆောက်တန်းကိုပွင့်လင်းရာသီတစ်လျှောက်မိုးရာသီမတိုင်ခင်အထိရောင်းချသွားဖို့စီစဉ်ထားပြီးမုကာလာပြီးဆုံးသွားရင်လဲပုံမှန်အတိုင်းရောင်းချသွားဖို့ပြောဆိုထားတာပါစာဖက်ပရိသတ်တွေအတွက်ကောဆောက်တက်တွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးစီစေတဲ့အခုလိုမျိုးဆောက်တန်းတွေရန်ကုန်မြို့မှာတမကတခြားမြို့ကြီးတွေမှာလဲဖွင့်လှစ်သွားဖို့ကိုတိုးစော်လန်းနဲ့မနှော့အဲထူးထူးတော်တို့ကခုလိုတိုက်တွန်းကြပါရင
်ကျွန်တော်တို့ကစောက်တန်းနေတာအများကြီးလိုရတယ်အများကြီးလိုရတယ်ဆိုတော့မန္တလေးမှာလည်းရှိတင်တယ်ဗောနော်ဒီမှာဆိုလို့ရှိရင်ဒါရန်ကုန်စောက်လမ်းပေါ့ဟိုမန္တလေးမှာဆိုလည်းမန္တလေးစောက်လမ်းအတောင်ကြီးဆိုလည်းတောင်ကြီးစောက်လမ်းပေါ့ဒါသက်ဆိုင်ရာမျိုးတွေမျိုးတွေကစာချစ်တဲ့လူတွေစာဥဆိုင်နေစာဥစားပေးနေဟိုမကင်းနိုင်တဲ့လူတွေကဥဆောင်ပြီးတော့မှအဲ့လိုကိုမျိုးမှာလမ်းလေးတွေပေါ့နော်အပတ်စဉ်ပေါ့ကျွန်တော်စနေတည်းရလုံမလားသူမျိုးရဲ့အနေထားကိုကြည့်ပြီးတော့အစင်ပြေသလိုလေးကျင်းပသွားရဲ့ဒါတော်တော်လေးကိုရန်ဒီပမာပြီးမှစီစီကားကားလေးဖြစ်တယ်လို့ထင်တယ်ဒီရန်ကုန်ကတော့အတူပြင်စာအုပ်တိုက်တွေများတော့ထုတ်ဝေသူတွေကလည်းဒီမှာပဲအခြေစိုက်ကြရတဲ့ခါကျတော့ထုတ်ဝေသူတွေကိုယ်တိုင်ရောင်းပေါ့နော်အခြားမျိုးတွေမှာဆိုလို့ရှင်တော့ဒါတို့ကဟို organizer လုပ်ပေါ့တသက်စူစီစရာသူတို့ဥဆောင်ပြီးတော့မှအပွဲတစ်ခုကကျင်းပဒီကစာအုပ်တွေမှရောင်းပေါ့နော်အဲ့ဒီသဘောနဲ့သွားမယ်ဆိုလို့ရှင်အများကြီးလိုပါတယ်ခေါင်း
စာဖတ်တဲ့ဝါဒနာဆိုတာဒီရန်ကုန်မှာပဲရှိနေလို့ကတော့ဒီနိုင်ငံအတွက်ဘာမှအကျိုးမဖြစ်ဘူးလေနော်အဲ့လောက်ထိတိတိယယောက်သွားပြီးတော့ဟိုဘယ်လိုပြောမလဲမတက်ရောက်သွားတော့တကယ်မျိုးတခြားမျိုးတွေမှာလည်းဒီစာဖတ်ဝါဒနာပါတဲ့လူငယ်အများကြီးရှိရဲပြီးတော့တခြားနေရလူငယ်တွေအဲ့လိုမျိုးစားရတဲ့အတွက်လည်းကျွန်မသူတို့အတွက်ပါစဉ်းစားပြီးစီချင်ပါတယ်ပြည်သူတွေဒီစာအုပ်တန်းလေးဖွင့်ပို့ပြီးရကောင်းပါတယ်ဟုတ်
အခုနောက်ပိုင်းနည်းပညာတွေဖွံ့ဖြိုးတိုးတက်လာတာနဲ့အမျှမြန်မာပြည်ကလူတချို့ဟာစာအုပ်ကင်ကအချိန်ပေးစာဖတ်မဲ့အစားအင်တာနက်အသုံးပြုတာတွေအထူးသဖြင့်တော့လူမှုကွန်ရက်မီဒီယာတွေပေါ်မှာအချိန်ကုန်ဆုံးတတ်တာတွေလည်းရှိပါတယ်။ဒါကြောင့်လဲဒီစာအုပ်တန်းဟာမျောလင့်တဲ့လောက်အောင်မြင်ပါမလားဆိုတဲ့စင်ခေါ်ချက်တွေလည်းရှိတာပါ။ဒါပေမဲ့လို့ဒီစာအုပ်တန်းကိုလူငယ်အများပြားလာရောက်ကြတာတွေ့ရပါတယ်။ကိုလက်စာပေကကိုထွန်းထွန်းတန်းကတော့လူငယ်တွေတိတက်မကစာဖတ်ခြင်းမှာမွေ့လျော်လာဖို့အကြံပြုပါတယ်
။ဒီအပြောင်းလဲလေးနောက်မှာလူငယ်တွေကလည်းလိုက်လုံးကြီးတွေလိုက်လာရလို့ထင်ပါတယ်။နောက်ပြီးနောက်တစ်ချက်ကကျွန်တော်တို့စာမဖတ်ပဲနဲ့ဘာမှတိုးတက်ဖို့မျှော်လင့်လို့မရပါဘူး။အဲဒီအတွက်လူတန်းစားအသီးသီးကစာဖတ်ဖို့ကိုလည်းကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်ဒီကျွန်တော်တို့စာအုပ်ရောင်းအောင်ဖို့အတွက်ပြောနေတာမဟုတ်ပါဘူး။ဘာပဲဖြစ်နေဖြစ်နေကျွန်တော်တို့တိုးတက်ရတိုးတက်ကြအောင်စာအုပ်လေးဖတ်ကြပါလို့လည်းတိုက်တွန်းလိုပါတယ်
။စနေတနင်္ဂနွေရာဂုံစာအုပ်တန်းရှိခြင်းကြောင့်လူငယ်တွေအတက်တာမကစာဖတ်ဝန္ဒနာပါသူအများစုအတွက်လည်းများစွာအကျိုးရှိနိုင်တယ်လို့မနော်အဲထူးထူးတော့ကရှုမြင်ပါတယ
်။လူငယ်တွေအတွက်လည်းဒီလိုစာအုပ်တန်းရှိတော့သူတို့လူချင်းတဲ့စာအုပ်ကိုတစုတစည်းတဲ့ကြိုက်တဲ့နေရာမှာဝင်ရှာလို့ရတယ်။အဲ့လိုပဲသူတို့ဒီခုခေတ်မှာပညာရေးကလည်းအရန်အရေးကြီးနေရပါဘောနော်။ဒီစာဖတ်ခြင်းအဖြစ်ပဲတကယ့်ပညာရေးအစစ်ကိုရနိုင်တယ်။ဟိုအရန်အတန်းပညာဘလောက်ပဲတက်တက်ဒီဘက်စာဖတ်ဝါဒနာမပါတဲ့လူငယ်တွေကတော့ဘလို့မှကဘာမှရေးပေါင်းတိုင်းရေးပေါင်းတန်းမှုစာမလွယ်ဘူးဘောနော်။အဲ့လိုပဲဒီလိုစာအုပ်တန်းရှိတဲ့အချိန်ကသူတို့စာဖတ်တယ်။တကယ်ကိုလူချင်းတဲ့စာအုပ်တွေအင်္ဂလိပ်စာအုပ်တွေရောဗမာစာအုပ်တွေရောဖတ်ရှုခြင်းအဖြစ်သူတို့ရဲ့ဒီတကယ် real education ကိုရနိုင်မယ်လို့ကျမထင်ပါတယ်ဟုတ
်အစိုးရတက်လက်ထက်မှာပြည်ချိုင်းဝင်ကြီးဌာနကဦးဆောင်ပြီးပထမဆုံးအချိန်ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ဒီစာအုပ်စည်းတမ်းမှာတပတ်တစ်ပတ်လူစီကနေပြီးစာအုပ်ဆိုင်တွေလည်းတိုးချဲ့ဖွင့်လှစ်နေတာတွေ့ရပါတယ်ဒုတယတစာပေအဟောင်းကအစ်စ်ကောရနိုင်တဲ့ဒီစာအုပ်တမ်းဟာအစိုးရကမျှော်လင့်ထားသလိုရေရှည်တည်တတ်နိုင်မှာမလားဒါအပြင်အခုနောက်ပိုင်းဒီ social media တွေပေါ်မှာသာအချိန်ကုန်ဆုံးတတ်တဲ့လူငယ်လူရွယ်တွေတချို့ကတော့မြမစာပေကိုပြန်လည်မြင်လို့တံပိုးထားတတ်လားမလားဆိုတာကတော့စိတ်ဝင်စားစရာပါကျွန်တော်ထောက်ပါခင်ဗျာ
ကိုထောင်တက်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ခဲ့ကြရတာပါ VOA ရဲ့စနေညပိုင်းစီစဉ်မှာအမေရိကန်ဆိုရတဲ့လက်ထက်မှာမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့မကြခင်မှာနားဆင်ရမယ့်ဒါရိုက်လေးလိုင်းစီစဉ်မှာဆွေးနွေးသွားကြဖို့လည်းရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။အင်္ဂလန်ညချက်မှာရှင်2019ခုနှစ်ဇန်နဝါရီလ21ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်ရထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုစက်ပြီးည10:00နာရီထိ line to meter 24 25 32 51အပြင် line meter 190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကိုအောင်လွင်ဦးနဲ့အစီအစဉ်ထုတ်လွှင့်သူမဆုမွန်တို့တင်ဆက်ထားတဲ့ dial line အစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာအမေရိကန်ပြည်တော်စုမှာသမ္မတဆီအဖြစ်နဲ့ဒေါ်နယ်ထရမ့်ကကြမ်းတစ်စာကျင်းပပြီးတရားဝင်စတင်တာဝန်ယူနေပါပြီဒီသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာဘာတွေများအပြောင်းအလဲတွေဖြစ်လာနိုင်တယ်လဲသမ္မတအိုဘားမားလက်ထက်တုန်းကလိုဒီမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရေးမျိုးတွေတွေ့ရအောင်မလားဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုံကူရဲ့သဘောထားတွေကိုဟိုရေဝီရသဘောထားတွေကိုအရင်ကြားကြပါတယ်ဆိုတော့ဒီသမ္မတဥပမာလက်ထက်ကစပြီးအမေရိကန်ကဒီမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေဆလုပ်လာတယ်တန်တမန်ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာတယ်စီးပွားရေးတန်ခတ်မှုတွေဖယ်ရှားတယ်ဒီလိုဆက်ဆံရေးမှာတိတိကျကျတိုးတက်မှုတွေတွေ့ရပါတယ်ဒါပေမဲ့သမ္မတအစ်ဖြစ်လာတဲ့ထရမ့်ကတော့ဥပမာရဲ့မူဝါဒနဲ့နေရာတော်များမှာဆန့်ကျင်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒါတွေကဘယ်အတိုင်းတာတီများတက်ရောက်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီရန်ကုန်မြို့ကသတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားအချင်းချင်းလေးရှင်းပြပါဦးခင်ဗျာ
ဒီဥစ္စာကတော့အဲ့ဒီ train ရဲ့သူမတက်လာခင်မိခွန်းတွေကိုကျွန်တော်လေ့လာကြည့်တယ်သူပြောစကားဆိုစရာဆိုစကားတွေပေါ့နော်သူရဲ့နိုင်ငံသားရေးရာ policy တွေဘယ်လိုရှိလဲလေ့လာကြည့်လိုက်တဲ့အခါကျတော့သူကအခုဒီနောက်ဆုံးမိခွန်းအထိပေါ့နော်ဒီ Islamic အကျုံးအစွန်းရောက်တွေကိုရန်သူလို့ပြောတာကလွဲရင်ကျန်တာသိပ်ပြောတာမတွေ့ရဘူးဘယ်မှာတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကတော့ကဒီမိုကရေစီရေးတို့ဒီလူ့ခွင့်ရေးစံချိန်စံညွှန်းတွေပြောတာလည်းသိပ်မတွေ့ရတဲ့အခါကျတော့ရှေ့ပိုင်းမှာကျွန်တော်တို့နိုင်ငံကိုဒါသမ္မတဥပမာလက်ထက်ကနိုင်ငံကဆက်ဆံခဲ့တာတွေကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့ဒါအကူအညီပေးခဲ့တယ်လို့ပဲကျွန်တော
် Hello ဆရာဦးစီသူတံပြတ်သွားပါတယ်ခင်ဗျာโอเคကျွန်တော်တို့ပြန်ပြီးဆက်သွယ်ဖို့ကြိုးစားကြည့်ရမယ်ဒီနေ့ကကျွန်တော်တို့တယ်လီဖုန်းလိုင်းဆက်သွယ်မှုတွေလည်းနည်းနည်းအခက်အခဲရှိနေတာတော့ဟိုသိခံပေးစေချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုဆွေးနွေးမဲ့ပုံကူတရားလည်းကျွန်တော်တို့လေးလိုင်းပေါ်မှာရှိနေပါဒီရန်ကုန်မြို့ကပုံကူပါပဲဒီမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်ပါတယ်ဒေါက်တာဆွထွန်းမှာဒေါက်တာဆွထွန်းကတော့ဒီပြည်ပနိုင်ငံနေနဲ့လည်းပဲစီးပွားရေးလုပ်ငန်းတွေထိတွေ့ဆက်ဆံနေတဲ့ပုံကူလည်းဖြစ်နေတော့ဒီဒေါ်နယ်ထရမ့်အစိုးရလက်ထက်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာမယ်လို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
and တမနာဒေါ်နယ်ထရမ့်အနေနဲ့ကတော့ဟိုသူပြောကြတဲ့ဟာနားထောင်ကြည့်တော့သူအဓိကတော့အမေရိကန်နိုင်ငံရဲ့အရေးကိုပဲဦးစားပေးမယ်လို့နောက်တစ်ခါသူကဟိုစီးပွားရေးတဲ့အောင်အဓိကဆောင်ရွက်မဲ့ပုံစံတော့ကျွန်တော်တွေ့တာပေါ့နော်အဲ့တော့ကျွန်တော်တို့ဘဝနိုင်ငံအနေနဲ့အရေးတော့သူအများကြီးထည့်သွင်းတာလားမသိဘူးပေါ့နော်ကျွန်တော်တို့ဘဝနိုင်ငံနဲ့ပတ်သက်ရင်တော့တမနာဟိုဘာမှလို့လက်ထက်ကားတော့ကျွန်တော်တို့အနေနဲ့သူတို့ကိုအရေးဆက်မဲ့ပုံမပေါ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒါရူဘီယောအမေရိကန်နိုင်ငံတော့ဒီနေရာကြီးနိုင်ငံဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီဒုစိဝင်စားတဲ့ဒီစီးပွားရေးပေါ်သူအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအရေးကိုကျွန်တော်ကအခြေခံပြီးတော့မှကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံအနေနဲ့ကလည်းဒီအမေရိကန်နဲ့ပုံမှန်နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံမှာယဉ်ကျေးမှုနဲ့မူဝဲမယ်ဆိုတဲ့အမေရိကန်ရောမြန်မာနိုင်ငံရောအကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်အနေနဲ့သူ့ကိုဆွဲဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်ကပိုပြီးအကျိုးရှိနိုင်တယ်ပေါ့နှမွေတော့ကျွန်တော်တို့အနေနဲ့ဒါပြောမယ်ဆိုတော့ဒီဘဝနိုင်ငံရဲ့အရေးနဲ့အခုညီပြေးမဲ့ရေတို့ကျန်တဲ့ရေကိစ္စတော့သူအများကြီးတည်မယ်ဆိုရင်တော့ဘုံတော့ကျွန်တော်မတွေ့ရဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်
တို့တစ်ချက်ကျွန်တော်တို့ညီဆိုရင်တစ်ချက်ကတော့ဒီတရုတ်နိုင်ငံပေါ်သူထားတဲ့ဟာနဲ့ဒီအမေရိကန်နဲ့တရုတ်နဲ့ကြာမှာစီးပွားရေးကဖြစ်ပေါ်လာနေတဲ့အနေအထားကိုလည်းကျွန်တော်တို့ကစောင့်ကြည့်ဖို့လိုတယ်။ဘာလို့ဆိုရင်ကျွန်တော်တို့ကဒီအမေရိကန်နဲ့အများကြီးမဆက်ဆံတော့လဲပဲတရုတ်နဲ့ကျွန်တော်တို့ကဒါအများကြီးညီနေဆက်ကုန်စည်ရေးမှာအဓိကဆောင်ရွက်နေရတရုတ်နိုင်ငံနဲ့ဖြစ်တော့ကြောင်းမလို့ဒီနိုင်ငံရဲ့စီးပွားရေးရိုက်ခတ်မှုနေထားတယ်ကျွန်တော်တို့ဘောပါတရားမှုရှိနေတယ်တော့သိထားဖို့လိုတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးစီစုအောင်မြင့်ဟိုပြန်ပြီးဆက်သွယ်လို့ရပါတယ်ဆရာဦးစီစုအောင်မြင့်ဆော့ဆော့ဟိုပြောသွားတဲ့အပိုင်းနေရာတော့အဓိကသမ္မတဥပမာအစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီလူခွင့်ရေးတို့ဒီဟိုဖွင့်ပြရေးကိစ္စတွေကိုသူကဇောင်းပေးပြီးတော့ကျွန်တော်တို့နဲ့ဆက်ဆံမှုတွေတိုးလာတယ်ဆိုတော့အဲ့ဒီအပိုင်းအထိရောက်ပါတယ်နောက်ပိုင်းမှာဆရာပြောနေတာပြတ်သွားတော့ဆရာဆက်ပြောပါအောင်ခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီကိုအကူအညီပေးရေးဖြစ်လာတာကတော့ဒီအမေရိကန်ရဲ့ဆန်နှုံးတွေပေါ့နော်အဲဆန်နှုံးတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအခြေခံထားတယ်အဲ့ဒီအခြေခံထားတဲ့အပေါ်မှာကျွန်တော်တို့တိုင်းပြည်ကဒါဆက်အနာရှင်စနစ်လက်အောက်ကိုကြားရောက်ခဲ့တယ် အဒီကနေလွတ်မြောက်ပြီးတော့မှဒီမိုကရေစီတိုင်းကြီးဖြစ်လာအောင်ပြီးတော့မှလူခွင့်ရေးစံချိန်စံညွှန်းတွေတိုးတက်လာအောင်အဲ့ဒီအခြေခံပေါ်ကနေပြီးတော့မှဟိုအကူအညီပေးတာတွေဆက်ဆံတာတွေတော်အားပေးတာတွေအများကြီးလုပ်ခဲ့တယ်လေလုပ်ခဲ့တဲ့ခါကျတော့အဲ့ဒီရလကောင်းကျိုးတွေကိုလည်းကျွန်တော်တိုင်းပြည်အများကြီးဟိုခံစားခဲ့ရတယ်နောက်ပြီးတော့မှဒီနောက်ဆုံးအခြေအနေဆိုရင်ဆန်ရှင်တွေကိုပြန်ပြီးတော့ရုပ်သိမ်းပေးတာကအစကျွန်တော်တို့တပ်မတော်ကိုတကယ်ဟိုနိုင်ငံတကာအလဲမှာပြန်ပြီးတော့မှဟိုကုံယူလောက်တဲ့တပ်မတော်ဖြစ်အောင်ဟိုဖြည့်တွေ့ဆက်ဆံမှုတွေလုပ်ပေးတာတွေအစအကုန်လုံးလုပ်ပေးနေတဲ့အနေအထားမျိုးတွေရှိခဲ့တာပေါ့ဒါပေမဲ့အခုတမရအဲအခုအဖြစ်ပေါ့နော်ဒေါ်နယ်ဆန်တက်လာတဲ့ခါကျတော့အတူပြောရစီမှာကတော့သူမိတ်ခေါ်နေမှာအဲ့ဒါမျိုးတွေကျွန်တော်တို့ကတော့သိမတွေ့ရဘူးမတွေ့ရဘဲနဲ့ဒီကမ္ဘာပေါ်မှာဆိုရင်ဒီအစ္စလာမ်အစိုးရရန်သူတွေကိုအတူတိုက်ဖြစ်ဖို့ခြေမုံဖို့ဒီလောက်ပဲသူပြောနေတယ်ကျန်တာအကုန်လုံးကတော့ဒါအမေရိကန်ပထမအမေရိကန်စီးပွားရေးတိုးတက်ဖို့ပဲကိုကျိုးစီးပွားကြည့်မူဝါဒကိုပဲပြောနေတဲ့ခါကျတော့ကျွန်တော်တို့နိုင်ငံငယ်လေးကိုအဲ့လိုအကူအညီပေးရေးစိတ်ဝင်စားပါမလားအဲဒါမို့ကျွန်တော်တို့နိုင်ငံငယ်လေးကိုအားပေးအမြောက်ပြုဖို့ပေါ့နော်ဒီမိုကရေစီရေးလူခွင့်ရေးအားပေးအမြောက်ပြုဖို့စိတ်ဝင်စားပါမလားဆိုတာကတော့ဟိုတော်တော်လေးကိုဟိုစောင့်ကြည့်ရမယ့်ကိစ္စမျိုးလို့ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဟိုတခုရှိတာတချို့ကတော့ဘာထောက်ပြလဲဆိုတော့ဒီအမေရိကန်ရဲ့ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေခိုင်မာတဲ့အတွက်သမရမှာလုံပိုင်ခွင့်အာဏာတွေရှိရဆိုရင်လည်းအထင်အခုတွေရှိတာကြောင့်အရန်တော့အပြောင်းလဲမဖြစ်နိုင်ဘူးဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါရဲ့ဟိုသမရဥပမာကိုယ်တိုင်ဟိုသူတာဝန်ရအနားမယူခင်မှာဟိုသူပြောသွားတာတခုရှိပါတယ်ဟိုသူတကယ်တော့သူလဲသူကိုယ်တိုင်လဲပေါ့လေဒီဟိုသမားတယောက်အနေနဲ့လှုပ်ချင်တယ်လှုပ်လို့မရဘူးအကြံပေးတိုင်မြင်မို့တိုင်မြင်ဘက်တီအနည်းနဲ့မှစိုးရဖို့အနေနဲ့တိုင်မြင်ပြီးဆောင်ရရတယ်ရှိရဆိုပြီးတော့သမားဥပမာလည်းပြောသွားတယ်ဒါကြောင့်လဲပဲဒီပေါ့လေအခုဟိုသူစိုးရဖွဲ့အတွက်ကိုဒီယာရခံရတဲ့ပုံကိုယ်တွေကိုကြားနာဝဲတွေဒီမှာလွတ်တော်မှာလုံနေတဲ့အားတွေကိုစောင့်ကြည့်ပါဆိုပြီးတော့သူကိုယ်တိုင်ပြောသွားခဲ့တာလည်းရှိပါတယ်ဆိုတော့ဒီလိုအမေရိကန်မှာဒီခိုင်မာတဲ့ဒီလို institution တွေရှိတဲ့အတွက်ဒီမူဝါဒရေးရာတွေမှာအရင်အပြောင်းလဲမရှိနိုင်ဘူးဆိုပြီးတော့ဟိုကိုတွက်ဆချက်တွေပါလည်းရှိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြောင့်ဒီမြန်မာနိုင်ငံနဲ့ဒီတန်ငင်းတမန်ငင်းဆက်ဆံရေးမျိုးတွေကဟိုအတိုင်းအတာတစ်ခုထိတော့အရင်ကြီးဟိုပေါ့လေဟိုကြီးကြီးမားမားကြီးပြောင်းလဲသွားမယ်ပြောင်းလဲမသွားနိုင်ဘူးဆိုပြီးတွက်တာလည်းရှိပါတယ်ဒီအမြင်ပေါ်မှာဆရာဦးစီသူအောင်မြင့်သဘောထားဘယ်လိုရှိပါလဲ
အဲကျွန်တော်လည်းလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့သူကသမရဖြစ်ပြီနဲ့ကျွန်တော်တို့ဒီမြန်မာအရေးကိုဘုဥ္စောင်းကြီးရပြုနေတာကတော့ခုနကတော့တွတ်တော်အမတ်တွေပေါ့နော်အဲ့ဒီမှာ replication တွေလည်းပါပါတယ်အဲ့တော့အဲ့ဒီတွတ်တော်အမတ်တွေကဥ္စောင်းကြီးလုပ်နေတဲ့အခါကျတော့ဟိုဒါတွေကတော့ခုနကတော့လို့ဟိုဆွတ်ယူသွားမယ်တို့အဲပြန်ပြီးတော့မှမြန်မြန်ဆန်ဆန်ရုပ်သိမ်းသွားမယ်ဒီလိုတော့လည်းဟုတ်ပါတယ်အဲ့လိုမျိုးတော့လည်းကျွန်တော်မမြင်မိပါဘူးဒါပေမဲ့ပူဇော်ပေးတဲ့ဒီမှာတော့ဟိုကွာကောင်းကွာသွားမလားမပြောတတ်ဘူးပေါ့နော်ရှေ့သမရတွေလက်ထက်တုန်းကဆိုရင်ဥမာသမရဒီအိုဘားမားလက်ထက်မှာဆိုရင်ဒီ YCL လို့ခေါ်တဲ့ဒီအာရှဒေသကဒီလူငယ်ကောင်းဆောင်တွေကိုအဲမွေးထုတ်လက်ကျင့်ပေးတဲ့အစီအစဉ်တွေပါဒီသူလုပ်ကြတာဆိုတော့အစီအစဉ်နဲ့လုပ်တာပြီးတော့မှသူ့ရှေ့ကသမရ job boost ဆိုရင်လည်းသူ့ရဲ့ဒီ foundation ထောင်ပြီးတော့မှဒီလူငယ်လေးတွေကိုပြုစုပြုထောင်တဲ့ကောင်းဆောင်မှုကဏ္ဍနေပေးတယ်အဲ့ဒီလိုအစီအစဉ်တွေအကုန်လုံးကလည်းသူတို့လုပ်တဲ့အလေးထားတွေရှိတယ်ဆိုတော့ဒါမျိုးတွေကိုအခုနောက်တော့အဲဒီဒေါ်နယ်ထရန့်ပြက်လာတဲ့ခါကျရင်အားပေးမလားအားမပေးဘူးလားတခြားသောအစီအစဉ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကြီးကတော့မမှန်းဆနိုင်ဘူးအဲ့လိုလို့ပြောတာပါစိတ်ကြီးကြီးမမကြီးတော့ကြောင်းမြန်အနောက်ကိုလှည့်သွားမယ်ချိုးသွားမယ်ဒီလိုလို့လည်းကျွန်တော်လည်းမမြင်မိဘ
ူးဟုတ်ကဲ့ဆိုလိုတာကတော့ဟိုအနေဆုံးအစီအစဉ်ကလက်ရှိအနေထားမှာတော့ဟိုထိန်းထားအောင်ထိန်းထားနိုင်မယ်နောက်ထပ်မတိုးတက်တဲ့နေပေါ့လေလက်ရှိအခြေအနေကတော့ပြက်သွားမှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပေါ့နော
်ဟုတ်ကဲ့ပါခင်ဗျာမှန်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ဒီဆရာဒေါက်တာဆွထွန်းကိုလည်းကျွန်တော်မေးချင်ပါတယ်ဟိုဆရာအမြင်ရောခင်ဗျာဒီအမေရိကန်ရဲ့ဒီ institution တွေခိုင်မာတဲ့အတွက်ပေါ့လေဒီမူဝါဒအားဖြင့်ကတော့အရင်ကြီးကြီးမားမားအပြောင်းလဲတွေမဖြစ်နိုင်ဘူးဆိုပြီးခံမှန်းတာတွေရှိပါတယ်ဆရာသဘောထားဘယ်လိုရှိပါလဲဒီအယူဆပေါ်မှာ
အဲခုနဒီကျွန်တော်လည်းဒါတော့လက်ခံပါရဲ့ institution တွေကခိုင်မာတဲ့အကြောင်းမို့တော့ဒီခုနမနိုင်ငံပေါ်ထားတဲ့နိုင်ငံရဲ့ policy ကအများကြီးတော့မပြောင်းလဲနိုင်ဘူးပေါ့နော်သူတို့လည်းပဲသူတစ်ဖက်ကကျွန်တော်တို့အနေနဲ့ဒီစီဝါရေးလုပ်တဲ့လူဒီအစိုးရနေရာတကူကတော့ဒီအမေရိကန်နိုင်ငံရဲ့စီဝါရေးပေါ်လစီနဲ့ကိုရာသူဖော်နေဆက်နေတယ်ဘလို့သူဝါရရှိတယ်ဥပမာဆိုတော့အခြေခံအကြောင်းတစ်ချက်ဆိုရင်မဒေါ်လာဈေးနဲ့ပတ်သက်ရင်သူကဟိုပြီးခဲ့တဲ့အခါကျွန်တော်တို့ရွေးကောက်ပွဲမှာအနိုင်ရပြီဆိုတော့ဟိုအမေရိကန်ဒေါ်လာမာလာတာမျိုးတွေ့တယ်ပေါ့နော်အဲသူကကျွန်တော်ကနားဆိုရင်ဒါအမေရိကန်ဒေါ်လာကသူပြောအောင်လုံးမလားမအောင်လုံးမလားဒီအားလည်းကျွန်တော်တို့စီမှာအများကြီး effect ဖြစ်သွားတာဟုတ်ကျွန်တော်တို့အရင်းအမြစ်မှာအများကြီးကြာပါနိုင်တယ်ကိုယ်စားမှုကဏ္ဍတွေမှာအများကြီးထိခဲ့တယ်အဲခုနကပြောတဲ့ direct သူကဒီ eleven လောက်တာမျိုးမဟုတ်ပေမဲ့လည်းသူသွားတဲ့လမ်းကြောင်းကတော့ဘယ်လိုဖြစ်ကျွန်တော်တို့အနေနဲ့ဒါစောင့်ကြည့်ရမယ်အနေထားတော့ကျွန်တော်မြင်ပါတယ်သူရဲ့သွားတဲ့ဟာသူကအဖြစ်စီရင်နဲ့ဘယ်လိုသွားမလဲဆိုတဲ့ဟာတော့ကျွန်တော်လည်းဒါဟိုဇီဝိုင်းလုပ်တဲ့လူများဆိုတော့ကျွန်တော်ဒီမှာရဲ့နိုင်ငံလုံးကြီးကျွန်တော်ဘာမှမကပါဘူးဒါကဘာလုံးမှရှိတဲ့လူတွေအနေနဲ့လည်း တော်တော့လေးထားဆောင်ကြည့်နေရမယ်နေထားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုယ်ကြီးကိုကျွန်တော်တို့ဟိုပြန်ပြီးဆက်သွယ်ဖို့တော့စူးစမ်းနေပါတယ်ဒါပေမဲ့ဟိုဒီနေ့တယ်လီဖုန်းဆက်သွယ်မှုခက်ခဲတယ်ကျွန်တော်တို့ရှိနေအတွက်ဟိုအခုကျွန်တော်တို့ဆက်သွယ်ထားတဲ့လူတချို့ကိုဆက်လို့မရသေးပါဘူးဟိုလောလောဆယ်တော့ကျွန်တော်တို့စာရီဒီ Facebook ပေါ်မှာပေးပို့ထားတဲ့ဟာတွေကိုတော့အရင်ဖော်ပြချင်ပါတယ်ဟိုတခုကတော့ကျွန်တော်စန်နီလှဆိုပြီးတော့ကျွန်တော်တို့ Facebook ကနေပို့ထားတဲ့ message ပါမအီတန်စင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်သူပို့ထားတဲ့ message ကတော့ Donald Trump ဟာအမျိုးသားရေး nationalism နဲ့ကိုကျိုးစည်းဝါးကာကွယ်ရေး protectionism မူဝါဒတွေကျင့်သုံးမယ်လို့ပြောထားပါတယ်ဒီတော့ Obama တုန်းကလိုမျိုးကုန်သွယ်ရေးမှာမြန်မာပြည်ကိုအထူးခွင့်ရင်းပေးပြီးတော့သွင်းကုန်အပေါ်အခွန်လွှတ်တာတို့ရှော့ပေါ်တာတို့လုပ်ပေးအောင်လားလို့စိုးရိမ်ကြရရှိလာပါတယ်နောက်တစ်ခုကတော့ super power အင်အားကြီးနိုင်ငံတွေကြားမှာအားပြန်ရမှာအင်အားနည်းပါးတဲ့မြန်မာပြည်လိုနိုင်ငံတွေဖို့အင်အားထိန်းချုပ်ပေးမယ် power balance အင်အားစုကြည်ပျောက်ဆုံးသွားမှာလားလို့တွေးပူစရာဖြစ်လာပါတယ်ဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုဆိုတော့ဒီတကယ်တော့ဒီမြန်မာနိုင်ငံနဲ့သမ္မတဥပမာလက်ထက်မှာထိတွေ့ဆက်ဆက်မှုကလည်းပဲဒီသမ္မတဥပမာရဲ့အာရှနဲ့ချင်းဝင်းရှာညှိမယ်ဆိုတဲ့မူဝါဒတစ်စိတ်တစ်ပိုင်းလဲပါပါတယ်ဆိုတော့ဒီအမေရိကန်အတွက်ဒေတာတွေမှာပြန်ပြက်ဖြစ်နေတဲ့ဒီတရုတ်နဲ့ရှင်မှုမြန်မာနိုင်ငံဟာပထဝီနိုင်ငံရေးအရေးပါတယ်ဒါကြောင့်ဟိုမြန်မာနိုင်ငံကိုလုံးလုံးလည်ရာကြီးတော့ဟိုပြစ်ပယ်မှာမဟုတ်ဘူးဒါမှမဟုတ်ရင်လည်းပဲဟိုအရင်လိုပဲဟိုအရင်လိုမဟုတ်ရင်တော့ပဲဟိုဆက်ဆံရေးပို့ပြီးတော့ကောင်းလာနိုင်တယ်ဆိုပြီးတချို့ကလည်းခံမှန်းချက်တွေလည်းရှိနေပါတယ်ဆိုတော့ဒီခံမှန်းချက်တွေထဲမှာဟိုဘယ်လိုမျိုးကပို့ပြီးတော့လက်တလုံးမှာဖြစ်နိုင်ချေရှိနိုင်လဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်သဘောကတော့အခုကသူကအဒီပြောချေချေပြည့်ပြောတာမရှိသေးတဲ့ခါကျတော့ဟိုမှန်းဆရတော့ခက်ပါတယ်အဲ့ကမ္ဘာဥပမာတက်လာပြီးတဲ့နောက်မှာကျတော့သူသတိချောင်ပြောပါတယ်အာရှကသူ့အတွက်အရေးကြီးလာတယ်ဒီလိုမျိုးပြောတာတွေလည်းရှိပါတယ်ပြီးတော့မှနောက်တရုတ်နဲ့ဆက်ဆံရေးတွေအဲ့တို့ထိန်းညှိတာတွေပါလိပြေချာလုပ်တာတွေရှိပါတယ်အဲ့ဒါမဲ့အခုဒေါ်နယ်ထရပ်တက်လာတာရက်ပိုင်းနောက်ပဲရှိသေးတဲ့ခါကျတော့သူကျွန်တော်တို့ကြားနေရတဲ့သူစကားတွေကလည်းအမျိုးမျိုးအပြားပြားပဲဖြစ်နေပါတယ်ဥပမာဟိုရုရှားကိုသားတဲ့ဘောသားတွေပဲအကုန်လုံးပြောင်းလို့မလို့လို့ဟိုအမေရိကန်နဲ့လည်းစီးပွားရေးအရဆက်ဆံရေးတွေကောင်းမွန်နေတဲ့အနေအထားကိုပဲအတူကအဲဒီထိုင်ဝမ်ကိုအတူစားပေါ့နော်ဆက်ဆံရေးဟိုတိုးမြင့်လုပ်ပြီးတော့မှဆက်ဆံရေးပြပြအောင်လုပ်မလို့လို့အမျိုးမျိုးအတန်တွေထွက်နေတဲ့ခါကျတော့သူပြောတာတွေမတိမငြိဖြစ်နေသေးတဲ့အောက်မှာအခုကတော့ကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ပြောဖို့ကြတော့ကျွန်တော်ခက်ခဲနေသေးတယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကပဲကျွန်တော်ဒေါက်တာအောင်ထွန်းရှိနေပါတယ်သူကတော့ဒီ North Carolina ပြည်နယ်ရပါကျွန်တော်တို့အခုပေါ်လေဒီမြန်မာနိုင်ငံမှာဒီအမေရိကန်ပြည်ထောင်စုမှာ Donald Trump အစိုးရတည်တက်လာတဲ့အနေအထားမှာဒီအမေရိကန်မြန်မာဆက်ဆံရေးရှေ့လာလာပေါ့ဟိုကျွန်တော်ဆွေးနွေးတာဆိုတော့ဒေါက်တာအောင်ထွန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့အဲကျွန်တော်ကတော့အကောင့်မဲ့မြင်ထားပါတယ်နော်ဒါကဟို Donald Trump ကဟိုဒီတိုင်ကခဟောလေသူကသူကိမဲ့လို့ဆိုတယ်ဒါကမှရမှာမဟုတ်ဘူးကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ထိကြလဲအကြောင်းလည်းမရှိဘူးကျွန်တော်သူ့ကိုဟိုအန်ဒီမရှိတာသူကဟိုခုထိတော့သူ့အတန်ကြီးကျွန်တော်တိုင်းပြည်ကတတ်တတ်အတန်လို့ကျွန်တော်မကြားပါဘူးကျွန်တော်အမြင်ပေါ့နောက်ကကျွန်တော်တို့ဘက်ကလည်းအဲ့ဒီဘက်ကိုဘာမှပြောမထားဘူးနောက်တစ်ခုကအဲ့ဒီမတိုင်ရင်ကအမေရိကန်နဲ့ကျွန်တော်ဆက်ဆံရအကောင့်ဘက်မှာကြည့်ရှာနာကိုကျွန်တော်မြင်တယ်ဥပမာစရေအဲ့ဒီအကောင်လေးဆက်သွားမယ်လို့ပဲကျွန်တော်မြင်တယ်ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဆက်စပ်ဟုတ်ကဲ့ကျွန်တော်ဆက်စပ်ဒီမှာဟိုတော်တာရှင်တယောက်ပေးသွားတဲ့စာထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံနဲ့ဒီဟိုစီဝါရေးဟိုဆက်ဆံမှုအပိုင်းကိုသူပြောသွားပါတယ်ဒီနေ့မှကျွန်တော်ဒေါက်တာစုထုံးကိုပဲမေးချင်ပါတယ်ကျွန်တော်ဒီသမရဥပမာလက်ထက်မှာဒီကုံသွယ်ရေးဆိုင်ရာထူးကင်းလုပ်ခွင့် GSP မြန်မာနိုင်ငံကိုပြန်ပေးထားပါတယ်ဟိုဒီအစီအစဉ်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာအခွန်ကိလခွင့်ရထားပါတယ်ဟိုဒါတွေကဒီသမရတိလက်ထက်မှာအပြောင်းလဲတွေဖြစ်လာမလားစောစောကပုဂ္ဂိုလ်လိုပေါ့လေစိုးရင်သူတွေရှိတယ်လို့ပဲဒီအမေရိကန်တွေကပြည်ပမှာစီဝိုင်းလုပ်တာတွေကိုအားမပေးဘူးဆိုပြီးတော့ထရန့်ပြောထားတဲ့မူဝါဒကြောင့်လည်းဒီအမေရိကန်ယင်းနှိမ့်ညွန့်မှုတွေမြန်မာနိုင်ငံမျှော်လင့်ထားသလောက်ဝင်မလာမှာကိုလည်းစိုးရိမ်မှုတွေရှိပါတယ်ဆိုတော့ဒီကုံသွယ်မှုတို့ဒီယင်းနှိမ့်ညွန့်မှုတို့အပိုင်းမှာရောဒီဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ဘက်ကနေပြီးဟိုယော့ပါသွားမဲ့အလားအလာမျိုးတွေရှိနိုင်လား
အဲဒါတော့လေကျွန်တော်တို့အနေနဲ့နေရာရှိမှလည်းဒီသမ္မတဥပမာလက်ထက်မှာတော့ကျွန်တော်တို့ GSP ပေးတဲ့ကိစ္စလည်းအခုကပြောရမယ်ဆိုရင်တော့ဟိုဆန်ရှင်လို့လည်း GSP ပေးတာလည်းတိတ်မကြလေးအနေထားပေါ့နော်အဲအနေထားမှာခုနကဒီသမ္မတအစိုးရဖွဲ့အပြောင်းလဲဖြစ်သွားတဲ့ကြောင့်မို့တော့ဒီဟာဆက်သွားမလားအချိန်ဆက်တက်လာမလားဆိုတော့လေကျွန်တော်တို့အနေနဲ့ဒီပြောရရင်တော့မင်းလေးရောပုံကြီးစိုးရိမ်နေပါတော့ဘာလို့ဆိုတော့ဒီလက်ရှိအနေထားမှာလည်းဒါဟိုဒေါ်နယ်ထရန့်နဲ့ ဝါရားတယ်သူကအမေရိကန်နိုင်ငံမှာပဲယင်းနီလို့နဲ့မဟုတ်ဘူးသူကအားပေးတဲ့ပိုင်းရှိတယ်။အနောက်ကဒီပြည်ပနေပြီးတော့ကျွန်တော်တို့အနေနဲ့ဒီကျင်းတွေနဲ့ဂုံမစည်းဆိုတဲ့အခွန်နဲ့ပတ်သက်ရင်ဒုက္ခမဲ့အမှုရှိနေတဲ့ကြောင့်မို့လို့ဟိုကျွန်တော်ကငူတဲ့ဟိုကလည်းဒီပေါ်မှာလည်းအမေရိကန်ကြားမှာတော့ဒီကုန်သွယ်မှုတွေကျွန်တော်တို့အနေနဲ့အများကြီးမရှိခဲ့ဘူး။အမေရိကန်ယင်းနီလို့နဲ့မဟုတ်နေတာကြည့်နေဒီတော့ပုံမှန်အများကြီးမရှိခဲ့တဲ့အနေထားဆိုတော့ကျွန်တော်ကတော့ဒါဘာပဲဖြစ်တော့ဒီအနေနဲ့ပတ်သက်ရင်တော့ဟိုစိုးရိမ်မှုတော့ရှိပါတယ်။အဲ့တော့ကျွန်တော်တို့ကတော့ဟိုလက်ရှိနေသားမှာတော့လက်ရှိနေသားနဲ့ပုံမှန်နိုင်ငံနေသားဒီရက်ပုံပြီးဆုံးမတော့အောင်တော့ကျွန်တော်အနေနဲ့ဒါအစိုးရဘက်အနေနဲ့ဒီလုံနိုင်ရင်တော့ကိုကောင်းမယ်။နောက်ခုနဟိုပုံမှန်နိုင်ငံရဲ့နေသားတော့ဒါလက်ရှိမှာယင်းနီမွေမှုအမေရိကန်ရဲ့မများသေးတဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်တော့ဒါအမေရိကန်အစိုးရအသက်အနေနဲ့လည်းပုံမှန်နိုင်ငံမှာထပ်ပြီးတော့မှယင်းနီမွေမှုအားပေးနိုင်အောင်ဆောင်ပန်းပေးနိုင်မှုတော့ကျွန်တော်တို့ဒါလိုရလို့ကျွန်တော်တို့မြင်ပါတယ်။
โอเคကျွန်တော်နောက်ထပ်ဒီတော်တက်ရှင်တယောက်ကဒီ Facebook က message လဲကျွန်တော်တို့ပြောပြချင်ပါသေးတယ်ကိုထင်ကျော်ဆိုပြီးတော့ Facebook မှာ account number နဲ့ပို့ထားတာပါခင်ဗျာ
ဟုတ်ကဲ့သူပို့ထားတာကတော့ Trump လက်ထက်မှာသူပြင်တွေးရင်းကိုတောင်မနေ့စ조사ရုံးကန်ရအောင်ပါဒါပေမဲ့မြန်မာနိုင်ငံဘယ်နေရာမှာရှိတယ်ဆိုတာကိုတော့သိအောင်조사လိမ့်မယ်လို့ထင်ပါတယ်တရုတ်အိန္ဒိယနဲ့အာဆီယံကိုသိရင်မြန်မာပြည်ဟာအရေးပါတယ်လို့မြင်လာမှာပါအချင်းတော့ပြေးရမှာပါဆိုပြီးရေးထားတာ
ပါဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်ဦးတောင်းထွတ်ဆိုပြီးတော့သူကလည်းရေးပါတယ်သူကသမရာကြီး Trump အနေနဲ့မြန်မာနိုင်ငံရေးထဲဝင်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံကိုအပြည့်သဘောဆောင်ကူညီမယ်လို့လည်းထင်ပါတယ်တောင်သမုတ်တရားမှာစီးရီးတင်းမှမှုအနေထားကြောင့်အာဆီယံနိုင်ငံတွေကိုစိတ်ဝင်စားမှုရှိလိမ့်မယ်လို့လည်းထင်ပါတယ်ဟုတ်ပါတယ်အခုတချို့ဟာဒီတွက်တာတော့ဒီပထဝီဝင်နိုင်ငံရေးအရာဒီမြန်မာနိုင်ငံအရေးပါတယ်ဟိုဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ဟိုဆက်ဟိုသူပြင်းကတော့ဒီအိန္ဒိယတရုတ်နိုင်ငံနဲ့ဟိုပတ်ဟိုအတွက်ကိုရင်ဆိုင်မှုအတွက်ဆိုလို့ရှိရင်မြန်မာနိုင်ငံအရေးပါတယ်လို့ပြောနေရတာဒါနဲ့ပတ်သက်လို့ဆော့ဆော့ဒေါက်တာဆုထုံးကလည်းအိုက်ကိချက်ကိုအစောပိုင်းမှာထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုတရုတ်ကြောင့်ဟိုမဟုတ်ဘူးဆိုပြီးတော့အရင်တော့ကိုဝင်ကြီးအောင်ဖြစ်ခဲ့တဲ့ဒီဟီလာကလင်တန်လက်ထက်မှာတော့လည်းပဲသူတို့မြန်မာနိုင်ငံကိုဆန်ရှင်တွေစရုပ်တော့အဲဒီတော့သတင်းစာရှင်းလင်းပွဲလုပ်တော့ကျွန်တော်မေးခဲ့ဦးပါဒါပေမဲ့သူတို့ကအမေရိကန်ဆိုးကတာဝန်ရှိသူတွေအားလုံးကတောက်လျှောက်လို့ဘာပဲပြောခဲ့လဲဆိုတော့သူတို့ဆက်ဆံရေးတွေပြောင်းလဲတာတရုတ်နဲ့မဆိုင်ဘူးလို့ဟိုပြောခဲ့တာမျိုးတွေရှိပါတယ်ဒါဒီနေရာမှာကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုသိချင်ပါတယ်အမေရိကန်မြန်မာဆက်ဆံရေးမှာဟိုတရုတ်ကဟိုပေါ်လေတွန်းဟာဟိုဘလောက်များကြီးလဲဟိုတကယ်ပဲအမေရိကန်ဆိုးကတာဝန်ရှိသူတွေပြောသလိုဟိုတရုတ်ကြောင့်ဆက်ဆံတာမဟုတ်ဘူးဆိုပြီးပြောတာမျိုးတွေရောဟိုတကယ်ဟိုဖြစ်နိုင်တယ်ဖြစ်နိုင်ကြီးရှိလားခင်ဗျာ
ဒီကျွန်တော်ကတော့အဲ့လိုမျိုးဟိုမထင်ပါဘူးအမေရိကန်အစိုးရကသူကဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာအင်အားကြီးနိုင်ငံလည်းဖြစ်တယ်နောက်ကိစ္စတစ်ခုခုကိုဆိုရင်သူဘက်ပေါင်းစုံတွေ့မယ်ဆိုတာကတော့ဟိုကျွန်တော်တို့ယုံမှတ်တယ်ရဖြစ်စရာမရှိပါဘူးဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံနဲ့ဟိုရှေ့ပိုင်းကာလမှာအဲဆန်ရှင်လောက်တာတွေနောက်ဆန်ရှင်ကိုပြန်ဖြုတ်ပြီးတော့မှအခုလိုဆက်ဆံရေးကောင်းအောင်တိဆောက်တာတွေကအဲဒီမိုကရေစီကျွန်တော်တို့တိုင်းပြည်ထဲမှာဒီမိုကရေစီထွန်းကားဖို့လူခွင့်ရေးတွေကောင်းလာဖို့အတွက်ကိုတွန်းအားပေးတဲ့အပြင်ကိုအကူအညီစီးပွားတွေလည်းပါနိုင်ပါတယ်။အကူအညီစီးပွားဆိုတာကဒီနိုင်ငံမှာဒီလိုအကူအညီပေးပြီးရရင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်ကိုအကျိုးစီးပွားတွေရောရှိနိုင်အောင်မလား။ဒါလည်းပါပါလိမ့်မယ်။ပြီးတော့မှနောက်ပထဝီနိုင်ငံရေးရမြန်မာနိုင်ငံကဒီပြည်နိုင်ငံနဲ့အိန္ဒိယနိုင်ငံဖြစ်တယ်ဒါတွေမကဘူး။အိန္ဒိယနဲ့ဒါပြည်နိုင်ငံရဲ့ကြားထဲမှာရှိတယ်ပထဝီနေသားရအရေးကြီးတဲ့နေရာဖြစ်တယ်။ဒါကြောင့်ဒီနိုင်ငံကိုမိတ်ဆွေနိုင်ငံတနိုင်ငံအဖြစ်တကယ်ကိုရင်းနှီးတဲ့နိုင်ငံတနိုင်ငံအဖြစ်ကြိုးစားထားမယ်ဆိုတဲ့ဟာမျိုးတွေလည်းပါလောင်းပါနိုင်ပါတယ်အဲ့တော့ပြည်နိုင်ငံရဲ့ဟိုအနေအထားကိုဘာမှလိုအပ်မပါဘဲနဲ့ဒီမှာနိုင်ငံကိုဆက်ဆံရေးလုပ်နေတယ်လို့တော့ကျွန်တော်ကတော့နည်းနည်းမှမယူဆပါဘူးဒါလိုအပ်ပါလိမ့်မယ်လို့ပဲထင်ပါ
ဟုတ်ကဲ့ကျွန်တော်ဟိုဒေါက်တာဆိုးထွန်းရဲ့သဘောထားလေးဟိုသိချင်ပါတယ်ဟိုဟိုအထူးသဖြင့်ကတော့ဟိုတရုတ်နိုင်ငံမြန်မာနိုင်ငံမှာဟိုစီးပွားရေးနဲ့ပတ်သက်လို့တော်တော်ထဲထဲဝင်ရှိနေတဲ့အတိုင်းပြည်တစ်ခုလည်းဖြစ်ပါတယ်ဆိုတော့ဟိုဒါတွေကိုဒီအမေရိကန်ပြည်ထောင်စုကဟိုပေါ်လေထိတွေ့ဆက်ဆံရင်းအပြင်ဒီတရုတ်နိုင်ငံရဲ့မြန်မာနိုင်ငံမှာဟိုနိုင်ငံရေးစီးပွားရေးဩစာလွှမ်းမိုးမှုတွေကိုဟိုတံပြန်နိုင်မှုမြန်မာနိုင်ငံကိုတစုံတရာစိတ်ဝင်စားမယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်နိုင်မယ်အလားအလာတွေရှိမလား
ဟုတ်ပါတယ်ကျွန်တော်တို့မြင်လာတော့ဒါဘယ်လိုပဲဖြစ်တော့ဒီနိုင်ငံရေးရပဲတွတ်တွတ်ဒီစီးပွားရေးရတွတ်တွတ်ဟိုကျွန်တော်မြင်လာတော့ဒီအစိုးရအနေနဲ့ဒီတော်လည်းခန့်အနေနဲ့ဒါထည့်သွင်းဆက်စားမှာပဲသူကတော့လက်ရှိအခြေခံကတော့စီးပွားရေးသမားဆိုတော့ကိုယ်တော်လည်းတော့ထည့်ပြီးတွေ့မှာပါနော်သူတို့တွေ့ရနိုင်တဲ့ကိစ္စအားတဲ့ဆိုတော့ကျွန်တော်မြင်လာတော့ဒီဟာတော့လေဘဝနိုင်ငံရဲ့လက်ရှိပြည်ဝင်နေထားရတော့ဒါသူ့အနေနဲ့စိတ်ဝင်စားနိုင်တဲ့နေထားရှိပါတယ်အဲတခုပဲကြည့်တာပါနော်သူလက်ရှိနေတာသူစဉ်းစားမိရဲ့သူပြောတဲ့ခဲ့မှာတော့သူကလက်ရှိဒီအာရှနဲ့ပတ်သက်ပြီးတော့မှာတော့ကျွန်တော်တို့ကသူ့ရဲ့သဘောထားကျွန်တော်မသိရသေးဘူးကြောင့်မလို့ကျွန်တော်တို့ကဒါတွေကတော့စောင့်ကြည့်ဖို့လိုမှာပါနော်အဲတော့ဘယ်လိုဖြစ်ဖြစ်ရတော့ကျွန်တော်မြင်လာတော့ဒီလက်ရှိဒီအနေထားမှာတော့ဒီပြည်ထောင်နိုင်ငံဟာဒီတရုတ်နိုင်ငံနဲ့နှီးနွယ်နေတယ်။အဲ့တော့ဒီ
ဟိုလေသားရဆိုတဲ့ကျွန်တော်အနေနဲ့ဘာနိုင်ငံနဲ့သူဆက်ဆံမှုရှင်းချမယ်ဆိုရင်တစ်ခါကတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့ဘာနိုင်ငံမှာမဟုတ်ဘူးဆက်ဆံလာနိုင်ငံအနေထားတော့ထက်ဆက်ဆံသွားမယ်လို့တော့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်ဒီဆက်ဆံရေးဆိုတာကျွန်တော်တို့အခုဒီအမေရိကန်မြန်မာဆက်ဆံရေးကိုပြောနေကြတယ်ဆက်ဆံရေးဆိုတဲ့သဘောကအိုနှစ်ဖက်ပ ထိန်းထားနိုင်မှုဆိုရင်မြန်မာနိုင်ငံဘက်ကရောဘာတွေများလုပ်ဖို့လိုမလဲဆရာဦးစီသူအောင်မြင်သဘောထားဆွေးနွေးပေးပါဦ
းဒီဥစ္စာကကိုအရေးကြီးပါတယ်တကယ်တော့အခုအမေရိကန်နိုင်ငံထဲမှာသမရအပြောင်းလဲဖြစ်တယ်နောက်အခုလက်ရှိပြောင်းလဲသွားတဲ့အပြောင်းလဲကသမရပြောင်းလဲယူနေမကောက်ဘူးပေါ့နော်မူဝါဒသဘောထားတွေဘာတွေအစသူ့ပြည်ရင်းမှာတော့မှဟိုကြီးကြီးမားမားခရရိုက်ပြီးတော့မှပြောင်းလဲသွားတဲ့အပြောင်းလဲဖြစ်တယ်ဆိုတာလည်းကျွန်တော်တို့သိထားကြရတာပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲလက်ရှိချိန်ထိကျွန်တော်တို့ငြင်းမရနိုင်သေးတာနောက်မိကာလပေါင်းများစွာအတွက်လည်းငြင်းမရနိုင်သေးတာအမေရိကန်ကဟိုဘုံမှာစစ်ရေးအင်အားအကြီးဆုံးစစ်ဘေးအင်အားအတောက်အကျဆုံးနိုင်ငံလည်းဖြစ်တယ်နောက်သူ့ရဲ့ဩဇာအာဏာကလည်းကမ္ဘာတစ်ဖက်ကိုဖြန့်ပြစ်ထားနိုင်တဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကောင်းမှုအတွက်ပေါ့ကျွန်တော်တို့တိုင်းပြည်မှာအဲဒီမိုကရေစီထွန်းကားလာဖို့အတွက်ဒီအပြီးတော့မှနောက်စစ်ဘေးပုံမျိုးတိုးတက်လာဖို့အတွက်ဒီအားလုံးအတွက်ကဒါအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုဆိုတာဒါအလွန်လိုအပ်တဲ့ကိစ္စပဲအဲ့တော့ကျွန်တော်နားလည်တာကတော့ပုံမှာဟီလာရီကလင်တန်မတက်လာလို့ဒေါ်နယ်ထရန့်မတက်လာပြီးဖြစ်စီဘယ်သူပဲတက်လာပြီးဖြစ်စီအဲ့တော့အမေရိကန်အစိုးရအမေရိကန်သမ္မတပြီးတော့မှအမေရိကန်စစ်တော်တွေနဲ့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့တိုင်းပြည်မှာတာဝန်ရှိတဲ့လူတွေအဲ့ဒါဆက်ဆံရေးကောင်းအောင်ဖက်ပေါင်းစုံကနေကြိုးစားတင်တယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်စီးပွားရေးလုပ်ငန်းရှင်တွေလည်းဒီနည်းတိုင်းမှာပဲအမေရိကန်နဲ့ကျွန်တော်တို့ဒီမှာလာပြီးတော့ယဉ်ကျေးမြုံနံလာအောင်ကျွန်တော်တို့စိတ်ဝင်စားလာအောင်ဒါကျွန်တော်တို့အမြဲတမ်းကြိုးစားရမယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့ဒီမြန်မာနိုင်ငံကတော့ဒီအမြဲတမ်းပြောလို့ရှိပါတယ်မြန်မာနိုင်ငံရဲ့နိုင်ငံဆက်ဆံရေးဟာတက်ကြွတဲ့ဗမလိုက်မူဝါဒကိုကန့်ဆွဲထားတယ်လို့အမြဲပြောပါတယ်နောက်တစ်ခုကဆိုတော့ဒီလိုအခြေအနေမျိုးမှာဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမှုဟိုယဉ်ကျေးမြုံနံမှုတွေကိုဆွဲဆောင်မှုဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့ဘယ်အပိုင်းတွေမှာအခြေခံချက်ချဟိုလုပ်ဖို့လိုမလဲဟိုအမေရိကန်ကိုဆွဲဆောင်မှုလိုမလဲဒေါက်တာဆွတ်ထွန်းသဘောထားဆွေးနွေးပါအောင်ခင်ဗျ
ကျွန်တော်ကတော့ဆရာဆွေးနွေးသွားတဲ့ဟာကျွန်တော်သဘောတူပါတယ်။ဘာလို့ဆိုဟိုကျွန်တော်ဒီနေရာဒါစွာတဲ့တက်လာတဲ့နေရာမှာတော့ဒီဘဝနိုင်ငံဆိုတော့လက်ရှိနေတာတော့ဒါသမတော်နဲ့ trend မတည်လို့ကျွန်တော်မသိဘူးเนาะကျွန်တော်ဘဝနိုင်ငံကျွန်တော်ပုဂ္ဂလိကအမြင်အရပြောရမယ်ကျွန်တော်တို့ရဲ့ဒီဘဝနိုင်ငံစွာနေနေရတယ်ဒါဘာပဲဖြစ်တော့ဒီတက်လာတဲ့စွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဲဖြစ်နိုင်တော့ကျွန်တော်တို့ကတော့ဒါဒီအစင်းရင်ကျွန်တော်တို့ကအခုလည်းအဖွဲ့လုပ်ပြီးတော့မှဒါကျွန်တော်ရဲ့အမေရဲ့ဟောဘီနဲ့အမေရိကန်ဆက်ဆံရေးကောင်းမှုတော့တနည်းအားဖြင့်စီးပွားရေးကကျွန်တော်တို့ရှေ့ဆက်ပြီးမှယဉ်ကျေးမြုံနံမှုကျွန်တော်တို့လုပ်နိုင်အောင်ကျွန်တော်တို့အနေဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကျွန်တော်ရဲ့ပုဂ္ဂလိကအမြင်လေးပ
ါဟုတ်ကဲ့တခုရှိတယ်ကျွန်တော်အခုပေါ်လေဟိုဆရာဦးစီသူအောင်မြင်တခုမေးချင်ပါသေးတယ်ဆိုတော့ဒီဟိုသမရဥပမာလက်ထက်မှာတော့မြန်မာနိုင်ငံကိုနှစ်ခါလာခဲ့တယ်နောက်နိုင်ငံရေးဝန်ကြီးလုပ်ခဲ့တဲ့ဟီလာရီကလင်တန်ဆိုလို့ရှိရင်လည်းဟိုရောက်လာခဲ့တယ်အဲသူရောက်လာတဲ့လက်ထက်မှာပဲမြန်မာနိုင်ငံပေါ်မှာဟိုပိတ်ဆို့တန်ခတ်မှုတွေယူသိမ်းလိုက်တာတွေနောက်ဟိုတန်မကြီးစင်ဟိုခန့်အပ်ပြီးတော့နှစ်နိုင်ငံအပြန်အလှန်တန်တမန်ရေးရတိုးမြင့်ခဲ့တာတွေရှိတယ်ဆိုတော့အဲ့ဒီလိုမျိုးပေါ်လေဒီသမရဟိုအမေရိကန်သမရတယောက်ဟိုလာတာဟိုလာတာမျိုးလို့ဒေါ်နယ်ထရန့်ရောက်လာတာမျိုးဒါမဟုတ်မျိုးလို့ပေါ့လေတကယ်လို့အမေရိကန်မြန်မာဆက်ဆံရေးကဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြင်ရမယ်လို့ရယူဆလား
အဲ့တော့ကတော့ဟိုရုပ်ပြတော့မပြောနိုင်ဘူးဘာဖြစ်လို့လဲဆိုတော့ခြေဘက်မှာရှိတဲ့အဲ့ဒီဟိုဥပမာလို့ပြောလို့ဆိုတဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုကောင်းကောင်းသူတို့တွေကသိကြတယ်ဒေါ်ဆန်းစုကြည်ရဲ့ဟိုပုံရိပ်ကိုလည်းဟိုလေးစားလောက်ဖွယ်ဖြစ်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့ကကောင်းကောင်းသိကြတယ်တော်တော်ထားကအဲ့လိုတိမတိကျွန်တော်မပြောတတ်ဘူးမပြောတတ်တဲ့အခါကျတော့ဒီလိုမျိုးသူဦးစားပေးအစီအစဉ်ထဲမှာထည့်ပါမလားမထည့်ဘူးလားဆိုတာကိုတော့ကျွန်တော်တို့သံမယဖြစ်ပါတယ်ဒါပေမဲ့ဆက်ဆံရေးကောင်းမယ်ဆိုတာလောက်ကတော့ပြောနိုင်ပေမဲ့အဲ့လိုရှိမီနီကတ်ကတ်ပေါ့နော်အာယုံစိတ်ဝင်စားမှုရှိရှိနဲ့မလုပ်မလားမလုပ်ဘူးလားဆိုတာကတော့ကျွန်တော်သံမယနည်းနည်းရှိပါတယ်
โอเคကျွန်တော်ဒေါက်တာဆွထွန်းကိုလည်းမေးချင်ပါတယ်သမ္မတဥပမာမြန်မာနိုင်ငံကိုလာခဲ့တဲ့ဒေါ်နယ်ထရန့်ကရောသူ့အစိုးရလက်ထက်မှာမြန်မာနိုင်ငံကိုအလဲပတ်လာတဲ့အထိဟိုဆက်ဆံရေးမျိုးတွေရှိမယ်လို့ဆရာအနေနဲ့ယူဆလား
အဲကျွန်တော်မြင်တော့ဒီဘောပြေတော့ဒါအမေရိကန်သမ္မတဖြစ်လာတယ်ဆိုတော့ဒီလည်းခြေခြေသူတော့မဟုတ်ဘူးเนาะဒေါ်နယ်ထရန့်အနေနဲ့လည်းဒါတစ်ခါကလည်းစီးပွားရေးလုပ်တဲ့လူတော့အကွက်တော့မြင်မဲ့သဘောတော့ရှိပါတယ်ရှိတဲ့ခါကျတော့ကျွန်တော်တို့အနေနဲ့သူ့အနေနဲ့ဒါဒီအမေရိကန်နိုင်ငံအတွက်အကျိုးရှိမယ်အမေရိကန်စီးပွားရေးအကျိုးအတွက်ရှိမယ်တော့ပေါ့ခုနကျွန်တော်ခုနတွေ့တယ်လို့ပေါ့နော်တရုတ်နဲ့အမေရိကန်ကြားမှာမပါဘူးရလဲဒါရေးပါတဲ့ဟာသူသိနိုင်တယ်ဆိုရင်တော့လည်းဖြစ်နိုင်ပါတယ်ဒီဘက်ကခုနကျွန်တော်ပြောလို့ကျွန်တော်တို့အနေနဲ့ဒီဘက်ကလည်းနိုင်ငံစိုးရနိုင်ငံရဲ့ဘာပဲဖြစ်တော့ဒါတက်လာတဲ့စိုးရအတွက်ကိုကျွန်တော်ကလည်းဆက်သွယ်ပြီးမှ ဒါပါပြောပြီးရှိလို့ရဟာမျိုးလို့တော့ဘူးတော့လူမဲ့တော့ကျွန်တော်မြန်မာအဲ့မဖြစ်နိုင်ဘူးဆိုတော့မဖြစ်ပါဘူးเนาะကျွန်တော်မာနိုင်ငံရဲ့ရှိကောင်းဆုံးတော့ဆန်းစုကြီးဆိုရတယ်ဒါကဘာတိရဲ့ဒါပုံကိုတခုဖြစ်လို့ကြောင့်မတူနေလေမတူစရာတော့ကျွန်တော်တို့မမြင်ပါဘူးဆိုတော့ကျွန်တော်မြင်တာတော့ဖြစ်နိုင်စရာတော့မရှိတော့ပါဘူးကျွန်တော်တို့ဒါဖြစ်နိုင်ကြီးတော့ရှိရလို့မြင်ပါတယ်
โอเคနောက်တစ်ခုကလည်းဒီအမေရိကန်နဲ့ဆက်ဆံအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုဖူးထိပ်လို့ဖြစ်နေတာတစ်ခုကတော့ဘာလဲဆိုတော့ဒီမျိုးဟောပါဘောစစ်မြန်မာနဲ့ဟိုစစ်ပတ်ဆိုင်ရာဆက်ဆံရေးပါဟိုမြန်မာနိုင်ငံကိုအခုချိန်ထိတော့စစ်လက်နက်ရောင်းချမှုကိုဟိုဆန့်ရှင်နေထဲမှာကြံနေရဆိုတော့စစ်လက်နက်ရောင်းချမှုတားမြစ်ထားတာတစ်ခုကြံနေပါသေးတယ်ဒါပေမဲ့လည်းပဲသမရဥပမာဆိုးရလက်
เออจนถึงเนี่ยไอ้ดิกิสสารเนี่ยตะเป็นเราพวกตํารวจบักก็เลยโหจู้ซ้าနေတာดิเราတို့ပြပါတယ်အဲ့ဒါကဟိုပြောမှာဆိုကျွန်တော်တို့တํารวจကိုယ်တိုင်လည်းအဲလူခွင့်ရေးလေးစားစောက်ပြည့်ရင်းနဲ့ဒီအမေရိကန်လိုတကယ်ကပ္ပအစင်းမြတ်တํารวจကြီးနဲ့ဆက်ဆံရေးကောင်းမှုဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်ဒီမှန်ချက်ရှိထားပါတယ်ရှိထားတယ်ဆိုတဲ့ခါကျတော့ဒီဟာတွေကိုတဖြည်းဖြည်းကောင်းမွန်လုပ် ရှင်းလင်းတဲ့ပစ္စည်းရောင်းဝယ်တာတွေမကနိုင်ငံတက်မလို့ချင်းချင်းပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးထိကိုရောက်လာနိုင်တယ်လို့ကျွန်တော်ကတော့ယူကြည့်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာပါဝင်ဆွေးနွေးပေးကြတဲ့ဒင်းစားဆရာဦးစီစုအောင်မြင့်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းနဲ့အီးမေးလ် Facebook တွေကနေပြီး message တွေပို့တဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အောင်မင်းဦးနဲ့အစီအစဉ်ထုတ်လို့ရေမူမဆူမွန်တို့စီစဉ်တင်ဆက်ထားတဲ့ဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုည10:00နာရီ17:00ထိလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ဒိုင်းအလီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကိုနှစ်ကြိမ်ဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။VOA ရဲ့စနေနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရဲနိုင်ကကြီးညာပေးมาဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတဖြစ်နေတောက်ကြနေကကျန်းသစ္စာကျင်းဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုပ်သမားတွေအတွက်ပထမအဓိကဦးစားပေးလုပ်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးနေတဲ့လုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လုပ်သွားမယ်လို့လည်းသူကဝါရှင်တန်ဒီစီအမျိုးသားရင်မြင်ကလူသိမ်းပေါင်းများစွာကိုမနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒရေးကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဆန္ဒပြသူတွေတိမ့်နဲ့ချီပြီးတော့ဝါရှင်တန်ဒီစီမြို့တော်ကလွှတ်တော်နဲ့အမျိုးသားရင်မြင်ရှေ့မှာစုဝေးရောက်ရှိနေကြပါတယ်။ Women's March on Washington အမျိုးသမီးများခြိတက်ပွဲကိုလာရောက်စုဝေးကြတဲ့သူတွေဟာပန်းရအုပ်ထုပ်တွေစောင်းပြီးတော့နိုင်ငံသားအခွင့်အရေးကအရေးကြီးတယ်ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုနာမည်ကြီးဆိုတော့ဖြစ်တဲ့ Katy Perry နဲ့ရှာတို့အပြင်ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီး Scarlett Johansson နဲ့တခြားနာမည်ကြီးတရုတ်ဆောင်တွေလည်းပါဝင်ကြပါတယ်။ဆန္ဒပြတဲ့သူတွေကနောက်ပိုင်းမှာတော့သမ္မတအီမီရော့ရှီကိုခြိတက်ကြမယ်လို့သိရပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။အင်္ဂလန် Premier League ဘောလုံးပွဲမှာတော့ Liverpool အသင်းက Swansea အသင်းကို 3-2 နဲ့ရှုံးနိမ့်သွားခဲ့ပါတယ်။ Swansea အတွက် goal တွေကတော့ Llorente က 2-0 Sigurdsson က 2-2 သင်ခဲ့ပါတယ်ခင်ဗျာ။
သတင်းကြီးချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Suleiman Talawin ဖြစ်ပါတယ်။ကျွန်မ Ethan စင်ပါရှင်။ VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 လိုင်းဒိုမီတာ 24.40 48နဲ့ 50 အပြင်လိုင်းလက်မီတာ 190 တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.